Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ6ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနင်္ဂလာရောပြောပြမှာပါစီရန်နိုင်ငံအနောက်ပိုင်းကရွာတရွာမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးသေဆုံးခဲ့ရပါတယ်ပိုလန်လူမျိုး400ထက်မနည်းကိုဗြိတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းအကျပ်အလုပ်ခိုင်းစေခဲ့တဲ့ပိုလန်နိုင်ငံသား10ဦးကိုဗြိတိန်ကပြစ်ဒဏ်ချမှတ်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားမှာမိုးဦးကာလာမှာပထမဆုံးမိုးတဲထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခတဲ့စခန်းတွင်အကြီးအကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂကအပူတပင်ပြင်ဆင်နေပါတယ်ဒီလိုသတင်းတွေကြားကြမှာပါရှင်
ဟုတ်ကဲ့ပါရှင်စနေညရဲ့ထိတ်တန့်ရောက်သတင်းတွေကတော့နေပြည်တော်ကပုဂ္ဂလိကမူကြိုကျောင်းတစ်ကျောင်းမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တဦးလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရဖို့ရန်ကုန်နဲ့မြို့ကြီးတချို့မှာတော့ကလေးမိပါတွေကလေးတွေနဲ့အမှုပညာရှင်တွေလူလူထောင်နဲ့ချီဆန္ဒပြနေကြပါတယ
်
ဒီတဲ့နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်မိုင်းလာရဲ့ငိမ့်ညာရဲ့နှစ်30ပြည့်အခမ်းအနားကနေပြီးတော့မှငိမ့်ညာရဲ့အလားအလာတွေကိုတင်ပြထားတဲ့သတင်းနောက်မှတ်စုအစီအစဉ်မြန်မာနိုင်ငံရဲ့သဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုတွေမှာမတန့်ဆန်းတွေအတွက်ဘလို့များထည့်သွင်းစဉ်းစားထားပါတယ်လဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့အတူ LGBTQ လူလိန်သူကြီးစုံမတ်သူတွေရဲ့အကြောင်းကိုသုံးသပ်ဆွေးနွေးမယ်စနေညဒဲလီလိုက်ဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
စီးရီးယားနိုင်ငံအနောက်ပိုင်းအီလစ်ပြည်နယ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးအသက်ခံခဲ့ရတယ်လို့စီးရီးယားစစ်ပွဲစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီတပ်ခတ်မှုတွေကိုဒီကနေ့စနေနေ့မှာကျူးလွန်ခဲ့တာလို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။စီးရီးယားစစ်ပွဲလေရင်နဲ့ရဟယင်တွေကမူဟာဘယ်ရွာကိုဒီကနေ့ဝိုင်းတိုက်ခဲ့ကြတာလို့လည်းအစီရင်ခံစာမှာပြောထားပါတယ်။စီးရီးယားနိုင်ငံဟာ2011ခုနှစ်ကစပြီးတော့ပြည်တွင်းစစ်ပွဲတံတွေနဲ့ရင်ဆိုင်နေရတဲ့အတွက်တနိုင်ကလုံးစစ်ပွဲတံကြောင့်လာမထူနိုင်အောင်ဖြစ်နေတာလည်းဖြစ်ပါတယ်
ဗြိတိန်ရင်နံတင်သင်းမောတစ်စင်းကိုပင်လယ်ကွေ့ဒေသမှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းတွေနဲ့ဖက်သက်ပြီးတော့အီရန်နိုင်ငံကလက်မခံဘဲပယ်ချလိုက်ပါတယ်။ဒီသတင်းလေးဟာတမင်သက်သက်လှုပ်ကြံဖန်တီးပြီးရေးထားတာဖြစ်တယ်လို့အမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုဂူကာပြီးတော့အီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြပါတယ်။ဒေသလူမှုကွန်ရက်မှာတော့ဗြိတိန်အလံလွင့်ထူထားတဲ့ Pacific Voyager ရင်နံတင်သင်းမောကြီးကိုပင်လယ်ကွေ့ထဲမှာဖမ်းဆီးလိုက်တယ်ဆိုပြီးတော့တချို့သတင်းတွေကဖော်ပြနေကြတာပါ။အီရန်ကနေစီးရီးယားနိုင်ငံကိုရေနံစိမ်းတွေတည်ဆောင်သွားတဲ့အီရန်နိုင်ငံပိုင်ရေနံတဲ့သင်းပေါက်ကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဗြိတိန်တော်ဝင် Marine Tech ကဂျီဘော်တာရေလက်ချာမှာဂျာတာရီနီကဖမ်းဆီးခဲ့ပါတယ်။ဒါကိုလက်ထုံပြန်တဲ့အနေနဲ့ဗြိတိန်သင်းပေါက်ကိုဖမ်းဆီးမယ်ဆိုပြီးတော့အီရန်ထော်လိုင်းရဲ့အဆောင်တပ်တမ်းမှုကြီးကလည်းတောက်ချာနေကချိန်ချောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပိုလန်လူမျိုးလေးရထမ်းနယ်ကိုဗြိတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းကျပ်အလုပ်ခိုင်းစေခဲ့တဲ့ပိုလန်နိုင်ငံသား10ဦးကိုဗြိတိန်နိုင်ငံကပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒါဟာဗြိတိန်နိုင်ငံရဲ့အကြီးမားဆုံးခေတ်သစ်ကျုံ့ပြမှုဖြစ်တယ်ဆိုပြီးဗြိတိန်အစိုးရရှေ့နေတွေကပြောပါတယ်။အမှုပြီးဆုံးသွားတဲ့မနေ့တောက်ချာနေမှာပဲအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့သတင်းတင်ပြဖို့ကန့်သတ်ချက်တွေရုပ်သိမ်းတော့မှဖြစ်တဲ့အတွက်တရားရုံးမှာအမှုရင်ဆိုင်ခဲ့ရတဲ့အသေးစိတ်အချက်လက်တွေမကြာခင်ဖော်ပြတော့မှာပါ။ပြစ်မှုကျူးလွန်ခဲ့တဲ့အဲ့ဒီလူရှိဦးစလုံးထောင်ဒဏ်6နှစ်ကနေ17နှစ်အထိအတိအကျခံရမှာဖြစ်ပါတယ်။အတင်းကျပ်အလုပ်ခိုင်းစေခံရတဲ့လူတွေဟာမဖြစ်စလောက်ငွေကလေးသာရကြပေမဲ့လည်းသူတို့ကိုအလုပ်ရှာပေးတဲ့ကြားခံလူတွေကတော့ဝင်ငွေဒေါ်လာတန်းနဲ့ချေရကြတယ်လို့ West Midland Police ရဲဌာနထောင်လိုင်းရဲဌာနအကြီးအကဲ Nick Dale ကပြောပါတယ်။အလုပ်သမားတွေကိုအပြင်လောကနဲ့ဆက်သွယ်ဖြတ်ထားပြီးတော့အိမ်မြင့်ထွက်တာနဲ့ရဲအဖမ်းခံရမယ်လို့ချိန်ချောက်ထားရုံမကသူတို့ကိုရိုက်နှက်တာမျိုးအထူးရှိတဲ့အပြင်ပေါင်ဝေ9000လောက်အထိဒဏ်သက်တာမျိုးလည်းရှိတယ်လို့ရဲအရာရှိကပြောပါတယ်။အခုလိုအတင်းကျပ်အလုပ်ခိုင်းစေခံရတဲ့လူတွေဟာပိုလန်နိုင်ငံမှာတသက်လုံးနေထိုင်လာကြသူတွေဖြစ်ပြီးအများစုကအင်္ဂလိပ်စကားမပြောနိုင်ကြပါဘူး။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ကြာနေကပြင်အား 9.1 magnitude ရှိတဲ့ငလျင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်အဆောက်အုံတွေလမ်းတွေပြိုကျပျက်စီးခဲ့ပြီးဒဏ်ရာရတာတွေရှိခဲ့ပေမဲ့တည်ဆုံးတာတော့မရှိခဲ့ပါဘူး။ကြာသပတေးနေ့တုန်းကလည်းမိုဂျာဘီတဲကန်နာထဲမှာပြင်အား 6.4 magnitude ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်အခုလိုထပ်ပြီးတော့လှုပ်ခဲ့တာပါ။တောက်ကြာနေကငလျင်ဖြစ်ပြီးတဲ့နောက်ပြင်အား1ရှိတဲ့ငလျင်ငယ်5ခုလည်းထပ်လှုပ်သွားတယ်လို့ငလျင်ပညာရှင်လူစီဂျုံးစ်ကပြောပါတယ်။ပြည်နယ်မြောက်ပိုင်းမှာရှိတဲ့ Sacramento မြို့အပါအဝင်အရှေ့ဘက်က Las Vegas နဲ့တောင်ဘက် Mexico နိုင်ငံတွေအထိပါငရင်လှုပ်တာကိုခံစားခဲ့ရတယ်လို့အာနာပိုင်းကပြောပါရယ် California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတော့ပြည်နယ်မှာရေးပေါ်အခြေအနေတည်ရကျင်ညာဖို့အင်မီတော်ကိုပန်ကြားထားတယ်ဆိုပြီးပြောပါရယ် ဒါဟာအမေရိကန်နိုင်ငံအနောက်ပိုင်းပြည်နယ်တွေမှာနှင်ပေါင်း20အတွင်းအပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့ငရင်လည်းဖြစ်ပါတယ်ခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့တွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာမိုးကာလပထမဆုံးမိုးသည်းထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းတွင်အကြီးအကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂအေဂျင်စီတွေအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရဟိုင်းပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်သက်တမ်းနေပါလောက်ဒီစခန်းမှာနေထိုင်နေတဲ့ဆိုတဲ့ဒီနေရာမှာမိုးသည်းထန်မှုကြောင့်အင်ဂျင်195လုံးပျက်စီးသွားတယ်လို့လူဆက်တဦးထက်မနေနိုင်ရရသွားတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အခုလိုမိုးရွာသွန်းမှုကြောင့်26ကြိမ်ထက်မနေမြေပြိုခဲ့တဲ့အတွက်ထောင်နဲ့ချီတဲ့လူတွေဒုက္ခရောက်မဲ့အခြေအနေရှိတယ်လို့ကနဦးထုတ်ပြန်တဲ့ကုလရဲ့အစီရင်ခံစာမှာဆိုထားပါတယ်
။ In some cases this involved rescuing refugees from shelters destroyed by landslides.
မြေပြိုပြီးတော့အိမ်တွေပျက်စီးသွားတဲ့လူတွေကိုကယ်တင်ပေးရတာမျိုးတွေလည်းရှိသလိုအခုလောလောဆယ်မှာတော့အိမ်တွေအတော်ပျက်စီးသွားတဲ့လူတွေရောမြေပြိုတဲ့အထက်ပါသွားနိုင်ခြင်းရှိတဲ့လူပေါင်း2139ဦးရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလပြောခွင့်ရသူချားလီယက်စ်လေးကပြောဆိုသွားတာပါ။မိုးရသည်ကုန်ဆုံးမှုနောက်ထပ်လေးလကြာသေးတဲ့အတွက်အခြေအနေတွေတိထက်ဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်။မိုးရသည်ကာလအတွင်းအဆိုးဆုံးအခြေအနေနဲ့မကြုံရအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကလူတွေပူးပေါင်းပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြီးအကျယ်လုပ်နေပါတယ်။ဒီထဲမှာကုန်ဆောင်ဘော်ကအစာအုံတွေကိုပြန်လည်ပြုပြင်တိစောက်တာရေသွဲမြောင်းဖောက်လုပ်တာနဲ့လမ်းတံတားတွေတိစောက်တာလည်းပါဝင်ပါတယ်
။မြန်မာနိုင်ငံရဲ့ရှေးဟောင်းပုဂံဒီသောကိုကမ္ဘာအမွေနဲ့စီးရင်အဖြစ်နဲ့ထည့်သွင်းသတ်မှတ်လိုက်ပြီးလို့ကုလသမဂ္ဂ UNESCO ကဒီကနေ့မှာကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာဒီကနေ့ချင်းပါပြုလုပ်တဲ့ UNESCO ရဲ့ကမ္ဘာအမွေနဲ့ကော်မတီအစည်းအဝေးအတွင်းအခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့အင်တာနက်စာမျက်နှာနဲ့ Twitter စာမျက်နှာတွေမှာဖော်ပြထားပါတယ်။ပုဂံယဉ်ကျေးမှုအမွေနဲ့ဒေသကိုကမ္ဘာအမွေနဲ့စီးရင်သို့ထည့်သွင်းလိုက်တဲ့အပေါ်ကမ္ဘာအမွေနဲ့ကော်မတီအဖွဲ့ဝင်နိုင်ငံတွေကလိုက်လည်လည်လည်ထောက်ခံခဲ့ကြတာပါ။အခုလိုကမ္ဘာအမွေနဲ့အဖြစ်ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မှာမြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့လည်း UNESCO ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္ပါကြီးဦးကျော်စရာကဒီကနေ့ခန္ဓာထွက်မှာပြောကြားလိုက်ပါတယ်။ပုဂံဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖို့အတွက်နိုင်ငံတကာအထိမ့်မှအဆောက်အုံနဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018စက်တင်ဘာ10ရက်ကြာလာရောက်စစ်ဆေးခဲ့ပြီးတဲ့နောက်ဒီအဖွဲ့ကပဲပုဂံဒေသကို UNESCO စီးရင်ဝင်ဖို့အတွက်ထောက်ခံပေးခဲ့တာဖြစ်ပါတယ်။1996ခုနှစ်မြန်မာစစ်ဆေးရလက်ထက်တုန်းကလည်းပုဂံဒေသကို World Heritage ကမ္ဘာအမွေနဲ့စီးရင်နဲ့ထည့်သွင်းပေးဖို့တခါလျှောက်ထားခဲ့ပြီးပေမဲ့စစ်ဆေးရကပုဂံမှာမျိုးစင်စောက်တာဖျားထိတင်တာရွှေသင်္ကန်းကတ်တာတွေလုပ်ခဲ့တာကြောင့်မူရင်းပုဂံလက်ရကိုထိခိုက်စေတယ်ဆိုပြီးတော့ရှေးဟောင်းသုတေသနပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အခုနှစ်မှာတော့ကမ္ဘာအမွေနဲ့အဖြစ်သတ်မှတ်ဖို့အစိုးပြုထားတဲ့နေရာ35နေရာရှိခဲ့ပြီးတော့ဒီထဲကမြန်မာနိုင်ငံပုဂံဒေသအပါအဝင် 22 နေရာကိုဒီနှစ်မှာကမ္ဘာအမွေနဲ့အဖြစ်သတ်မှတ်တယ်ဆိုပြီးတော့UNESCO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကဖန်စီထိနေပြီးတော့ပြန်လွတ်ပေးလိုက်တဲ့ဩစတြေးလျကျောင်းသားဟာနိုင်ငံတွင်းမှာစုံစမ်းထောက်လာမှုတွေလုပ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကဒီကနေ့ပြောပါတယ်အသက်29နှစ်အရွယ် Alex Sigley လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပျောက်နေခဲ့တဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာချိန်မှာပဲအခုလိုပြန်လွတ်လာတာပါပြီးခဲ့တဲ့ကြာပြီနေ့ကတော့ဂျပန်နိုင်ငံကို Alex Sigley ထွက်ခွာသွားပါတယ်မြောက်ကိုရီးယားနိုင်ငံတွင်းကသတင်းအချက်အလက်တွေကိုရယူစုဆောင်ပြီးတော့အခြားလူတွေကိုပါမျှဝေခဲ့တာကိုရိုးသားစွာဝန်ခံခဲ့တဲ့ Alex Sigley ဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါခဲ့တဲ့အပေါ်ခွင့်လွှတ်ဖို့အကြိမ်ကြိမ်တောင်းပန်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကပြောပါတယ် Sigley ဟာမြောက်ကိုရီးယားမှာနေထိုင်ပြီးတော့ပညာသင်ကြားခွင့်ရတဲ့အနောက်နိုင်ငံကလက်တဆုပ်စာလူတွေထဲမှာသူအပါဝင်လည်းဖြစ်ပါတယ
်ဂျမနီကလူသားချင်းစာနာမှုအဖွဲ့ CI အဖွဲ့ကခေသေးသင်္ဘော Alan Curry ဟာဖိလစ်ပင်ဒေသကနေကယ်တင်ထားတဲ့လူ65ယောက်ကိုတင်ဆောင်ပြီးတော့အီတလီနိုင်ငံပိုင်းလမ်ပီဒူဆာကျွန်းကိုသွားနေပြီဖြစ်တယ်လို့ပြောလိုက်ပါတယ်ဒီသင်္ဘောဟာလမ်ပီဒူဆာကျွန်းမှာတော့မြေထဲပင်လယ်ထွင်းနောက်ထပ်ကယ်တင်ထားတဲ့လူတွေနဲ့တွေ့မှာဖြစ်ပါတယ်အီတလီနိုင်ငံဘက်ကတော့အခုလိုမျိုးလူသားချင်းစာနာမှုအဖွဲ့တွေရဲ့သင်္ဘောတွေကိုစိုက်ကပ်ခွင့်မပြုထားတဲ့ထားပဲနဲ့တောက်ချာနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့အခုလိုကြေညာချက်ကြောင့်အခြေအနေတွေဟာပိုပြီးတော့တင်းမာလာဖို့ရှိနေပါတယ်။အီတလီနိုင်ငံက Mediterranean Saving Humans အဖွဲ့ပိုင်း Alex ဆိုတဲ့နောက်တင်းမော်တစင်းဟာလည်းရွှေပြောင်းနေထိုင်ဖို့ကြိုးစားသူနောက်ထပ်40လောက်ကိုတင်ပြီးတော့ Lampedusa ကျွန်းကိုသွားနေပြီဖြစ်ပါတယ်။သူတို့အနေနဲ့သဘောထားတင်းမာတဲ့အီတလီပြည်ထဲဝင်ကြီးကြောင်းတော့သူတို့ အနေနဲ့တုံလုံးခြောက်ချပြီးနောက်တွန့်သွားမှာမဟုတ်ဘဲအဲ့ဒီနဲ့အနည်းဆုံးကဘေးကင်းလုံခြုံမှုအစီအစဉ်စိတ်ကန်းကိုသွားမှာဖြစ်တယ်လို့ CIA အဖွဲ့ကပြောပါတယ်ဒီထဲမှာ39ယောက်ကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ကြပါတယ်ဂျမီကခေတ်သေးသမောတစ်စင်းဟာအရေးပေါ်လိုအပ်တဲ့အခြေအနေတစ်ခုကြောင့်လမ်ပီဒူဇာကျွန်းကိုသွားခဲ့ရပြီးတော့အခုလိုအခြေအနေတင်းမာမှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကိုအသင်းတွေထပ်တိုးသွားခြင်းနဲ့ဆိုပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်လက်ရှိချင်းပါနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာဝင်ပြိုင်ခွင့်ရတဲ့24သင်းဖြစ်ပြီးတော့ဒါကို32သင်းအထိထပ်တိုးသွားခြင်းနဲ့ဆိုပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့စနေညရဲ့ထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။နေပြည်တော်ကပုဂ္ဂလိကမူချိုကျောင်းမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တဦးလိင်မိုင်းဆရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရေးတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးတချို့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရဲတပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအမှုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါဒီကနေ့မနက်ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတို့ကအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖရားကနေ CID ရုံးချုပ်ရှိကိုချီတက်ခဲ့ကြတာပါနေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူချိုကျောင်းမှာမေလာတို့ကလိမ်မိုင်းဆန္ဒအနိုင်ကျင့်စော်ကားခံရတယ်လို့ဆိုတဲ့နှစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတန်တရာရှိသူရင်မောင်းတူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့တလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူကြားမှာမကျင့်တဲ့ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ
်။အဲ့ဒီအနေရလက်ဟာမခိုင်လုံဘူးလို့တစ်ဖက်မှာလည်းပြောသွားတယ်။ဒါကြောင့်လဲဆိုကလေးလေးရဲ့အင်းကြီးပေါင်းမိတွေကိုရေးစိမ့်လိုက်တဲ့အတွက်ပေါ့။ဒါပေမဲ့တပြိုင်နက်တည်းမှာပဲဒီ DNA ရရလက်ဟာကျောင်းအုပ်ရဲ့ကလေးနှစ်ယောက်လုံးဝမဟုတ်ပါဘူးလို့လည်းပြောသွားတယ်ပေါ့။အဲ့တော့ကျွန်တော်တို့က DNA ရရလက်ကိုယုံသင့်လားယုံသင့်မလားပေါ့နော်။ဒါကျွန်တော်တို့အတွက်တန်လျာအဖြစ်စရာရှိတယ်။မရှင်းလင်းဘူးပေါ့။ဒီတရားခံအောင်ကြီးရဆိုရင်တို့ဒီတန်လျာရှိတယ်လို့ယူဆပြီးတော့ရမန်ယူပြီးတော့စစ်ဆေးခဲ့တာပေါ့နော်။တတိထောက်တာမခိုင်လုံလို့ပြန်လွတ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလူကိုပဲတရားခံအနေနဲ့ဟိုပေါ့နော်ဆွဲချက်တင်တယ်ဆိုရင်အချက်ကလည်းကျွန်တော်တို့အတွက်နည်းနည်းမတည်မပွဲဖြစ်ရတယ်ပေါ့နော်ဒါကြောင့်မလို့ဒီထက်ပိုပြီးပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ခံမှုရှိရှိနဲ့ထုတ်ပြန်စေချင်တာပါဟုတ်
လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့စိုင်းပုတ်တွေကိုကိုယ်ဆောင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါတယ်
။တစ်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကလည်းသမီး6နှစ်သမီးလေးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်အနေနဲ့အားကြောင့်လည်းဝင်ပါသေးတယ်။နောက်တစ်ခုကလည်းကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗစ်တိုးရီးယားကျက်နာမှာကျွန်တော်တို့ကဒါဟိုဖုံးနေဒီမောက်ဆိုးပြသက်တွေဖြစ်တာပေါ့နော်။ဒါဖြစ်နေတာတော့ကြားလို့အဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလဲဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဒီစိုက်တွဲပုံတွေကိုလူတို့ကအားမလို့အားမရဖြစ်တာရယ်တော့မယုံကြည်တာရယ်အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်ပို့ပြီးတော့ဟိုခံစားချက်တွေပို့များတာပေါ့နော်အဲ့တော့ဗီတိုရီးယားပြဿနာကိုနံပါတ်1ကျွန်တော်တို့အနေနဲ့လဲဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလားတယ်အဲ့လိုပဲဒီလိုကိစ္စမျိုးနောက်မဖြစ်အောင်ကျွန်တော်တို့သားသမီးတွေဟိုလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေလူထပ်ပြီးမပေါ်တော့အောင်ကျွန်တော်မိသားစုနဲ့ဝင်ပြီးတွေ့အောင်လာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဟိုဒီခက်ကာလာချင်းတွေပြောင်းသွားပြီ။တွေ့ရတယ်ပြောင်းသွားပြီ။အဲအကြောင်းမို့ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လုံထုံးလုံးကြီးတွေသူတို့ရဲ့အချင်းစဲတွေလည်းအချင်းသိခါတွေလည်းပြောင်းမှုလုပ်ပြီးဆိုတာ
။ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရေးငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုမန္တလေးမြို့နယ်စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကနေတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုံးပြောခွင့်ရဦးစောထေကတော့ ဒီမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းနေပြည်တော်မှာမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမှုမှန်ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးဆိုပေးမဲ့လေလူမှုကွန်ရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်သိမ့်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။ဗီဒီယိုမြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတင်ဆက်ပေးမယ့်သတင်းတော်မှတ်စုအစီအစဉ်မှာတော့1989ခုနှစ်ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့ထူထောင်လိုက်တဲ့အထူးဒေသလေးလို့ခေါ်တဲ့မိုင်းလာဒေသဟာတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ထောင်သွားမှာဖြစ်ကြောင်းသူတို့ရဲ့ညီညာရေးနှစ်30ပြည့်အခမ်းအနားမှာထပ်ပြီးတော့ကြေညာလိုက်ပါတယ်။လက်ရှိမိုင်းလာရဲ့နိုင်ငံရေးအခြေအနေညီညာရေးအလားအလာတွေကိုတော့ကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးဟာအရင်ဗမာပြည်ကွန်မြူနတီပါတီရဲ့စစ်ဒေသ85နဲ့868နယ်မြေတစ်ခုကိုပူးပေါင်းတည်ထောင်ထားတာဖြစ်ပြီးမိုင်းလာစီလူးနဲ့နံပန်းဒေသတွေပါဝင်နေတာဖြစ်ပါတယ်။မြေဧရိယာအကျယ်ဝင်းစတူယန်မိုင်2000နီးပါးရှိပြီးလူဦးရေ3,000-3,000ကျော်နေထိုင်တဲ့ဒီဒေသရဲ့အရှေ့ဘက်မှာတရုတ်နဲ့လောနိုင်ငံမြောက်ဘက်မှာဝါနေမြေနဲ့တောင်ဘက်နဲ့အနောက်ဘက်မှာတော့မိုင်းယူနဲ့ကျိန်းတုံမြို့နယ်တို့နဲ့နယ်နိမိတ်ချင်းထိဆက်နေတာပါ။အထူးဒေသလေးမိုင်းလာဒေသကိုထိန်းချုပ်ထားတဲ့ NDAA ခေါ်အမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ဟာပြည်သူ့မြန်မာနယ်စပ်မှာအခြေစိုက်တဲ့ UWSP ဝ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်း KIO ကချင် MNDAA ကိုကန် PSLF ပလောင် AA ရခိုင်တပ်မတော်စတဲ့အဖွဲ့ရင်းတဲ့အတူ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးရေးအဖွဲ့ကိုဖွဲ့စည်းထားတာပါ FPNCC ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်မြေထိုးသွင်းတဲ့အဖွဲ့လည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာကျင်းပတဲ့အထူးဒေသ၄ရဲ့နှစ်30ပြည့်အခမ်းအနားမှာတော့မြို့သားပြည်လည်းတင်ပြရေးနဲ့ငင်းချမ်းရေးဘုတ်ဌာန NRPC ရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်က NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်မိုင်းလာအဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တဝင်လွှာကိုငင်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခမ်းအနားမှာဖတ်ကြားပါတယ
်။အမျိုးသားအစည်းနိုင်ငံရေးဆွေးနွေးပွဲများအားတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုများဆဲသဘောတူစာချုပ် Nationwide Ceasefire Agreement NCA ဘာပြဌာန်းချက်များနဲ့အညီကျင်းပရရှိသဖြင့်အထူးဒေသလေးမိုင်းလာအနေဖြင့် NCA ပြည်ပါဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလာများနဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွခေါ်ဆောင်ရဖြစ်ခေါ်ပါသည
် NCA စာချုပ်ကတစ်ဆင့်ထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့ကိုလည်းတိုက်တွန်းထားပါတယ်မိုင်းလာအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကအခမ်းအနားအဖွဲ့မိန့်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုထည့်သွင်းပြောကြားခဲ့ပါတယ
်နိုင်ငံတော်ရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်းပြည်ပြည်ရေးသူမှန်းတယ်ပါလက်သက်ရာစုရေလုံးမိလာခံစစ်တပ်ဖြင့် LTA ဘော်ဒူအချက်ကိုစိုးရင်စွာရရှိပြီးနိုင်ငံရေးစိမ့်မြင့်ချေမှတစ်ထောင်ရအင်ဂျင်ရေးလမ်းတွေကိုရှောက်ခံသွားမှာဖြစ်ပါတယ်ဖက်ဒီဒီမှအခြေအနေများကိုဖဲ့ပြင်းစစ်ဆန်း၍အသက်ထက်နဲ့ဤနယ်စွာဆွေးနွေးပြီးဒီတည်းရေးသူငန်းစင်တဲ့ကျွတ်အောင်ချင်းဖြင့်ကျွန်တော်တို့ဒီသားဒီတည်းရေးရေချီတီတက်ခိုင်နေရေးအတွက်အာမခံကြည်ရရှိအောင်ကောင်းမြတ်သွားမှာဖြစ်ပါတယ်
တစ္ဆက်ထဲမှာပဲအထူးဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာအဖြစ်တည်ဆောက်ဖို့ကြိုးစားသွားမယ်လို့လည်းပြောပါတယ်ခန္ဓာပီကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနဌာနမှူးဦးခန်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကို1993ခုနှစ်မြို့သားညီလာခံစတင်ကလေးကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင့်ထဲဖော်မဲ့လုပ်ငန်းစဉ်ကိုလည်းအခုလိုဆက်လက်ပြောပါတယ
်နော်နော်ကျွန်တော်ဘယ်လိုပြောမလဲခုနပြောလို့ကျွန်တော်ဒီ SCE ကိုကြားမယ်အလုံးပေါ့အချင်းတိုင်း SCE ကိုခိုးမယ်သူပြေကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲမှာဒီအဲ့ဒီကြာမှာကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရတယ်ကျွန်တော်တို့လိုချင်တာကျွန်တော်တို့ရည်မှန်းချက်နိုင်ငံတော်သိမယ်နိုင်ငံတော်ကဘယ်လိုဆက်ချပြုလဲအဲ့ဒီကြာမှာကျွန်တော်တို့ကရုပ်ကပွဲတို့ဘာတို့ပါလို့ပြမှာပေါ့ဒါပေမဲ့ကျွန်တော်တို့ဧရိယာထဲမှာကျွန်တော်တို့ချုပ်ကင်ထားတဲ့ဒီအထူးဒေသလေးရဲ့နေထဲမှာကိုယ့်ရဲ့ပြည်သူတွေအတွက်က
ို့ဒီသားအတွက်ကျွန်တော်တို့ကဒါနဲ့ကောက်ပါ
ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ခဲ့တဲ့ UWSP UWSA ဝါတပ်ဖွဲ့ကလည်းပန်ဆန်းဒေတာကိုဝါပြည်နယ်တီထောင်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်အထူးဒေတာလေးမိုင်းလာဒေတာဟာ UWSP UWSA ဝါထင်းချုံရနယ်မြေနဲ့ထိစပ်နေတယ်လို့ဝါတောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာတည်ရှိနေတာကြောင့်ဝါတပ်ဖွဲ့ရဲ့လုံခြုံရေးအတွက်ရေးပါတဲ့နယ်မြေတစ်ခုဖြစ်နေပါတယ်2016ခုနှစ်ကာလအတွင်းမှာတော့မိုင်းလာအဖွဲ့က NCA မှာပါဝင်လက်မှတ်ရေးထိုးမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့နောက်ဝါတပ်ဖွဲ့ဟာမိုင်းလာနယ်မြေအတွင်းဝင်ရောက်တက်ဆွဲလာတာဟာဝါတပ်ဖွဲ့အတွက်မိုင်းလာဒေတာဟာစီကြီးအရာအရေးပါတဲ့ဒေတာဖြစ်ကြောင်းပြသနေတာလည်းဖြစ်ပါတယ်ဒီလိုတက်ဆွဲခဲ့တဲ့နောက်အစိုးရနဲ့ဝါတပ်ဖွဲ့အကြားစီကြီးတင်းမာတာတွေလည်းဖြစ်ခဲ့ပါတယ်ဒီချင်းတွေကြောင့်မိုင်းလာအဖွဲ့ဟာ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆိုရင်ဝါတပ်ဖွဲ့ပါဝင်ရေးဟာအရေးပါတဲ့အချက်ဖြစ်နေတယ်လို့ဦးဆိုင်လင်းရဲ့မိန့်ခွန်းမှာလည်းဒီချက်ကိုဖော်ပြနေပါတယ်အထူးဒေသလေးမိုင်းလာတီထောင်တဲ့230ပြည့်အခမ်းအနားမှာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ FPNCC မှာပါဝင်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့အလွတ်တဘောတွဲဆုံဆွေးနွေးနိုင်ခဲ့တဲ့အခြေအနေကတော့အပြုသဘောဆောင်တဲ့အချက်တစ်ခုအဖြစ်ဆိုရမှာဖြစ်ပါတယ်နိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့အစိုးရတက်မတော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာညှိနှိုင်းဆွေးနွေးတာတွေကြဲကြဲပြန့်ပြန့်လုပ်နိုင်မှသာငင်းချင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အကြက်တဲတွေကိုဖြည့်ရှင်းနိုင်မှာဖြစ်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအော်အော်မြင်မြင်တည်ဆောက်နိုင်မယ်လို့တုံသက်ထားပါတယ်
ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်မှာဆိုရင်တော့မြန်မာနိုင်ငံအနေနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေလှုပ်ဆောင်နေပြီမဲ့လည်းမတန်ဆွမ်းသူတွေအတွက်ထည့်သွင်းစဉ်းစားဖို့လိုနေပါတယ်ဒီလိုမျိုးသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေလုပ်တဲ့အခါမှာလည်းမတန်ဆွမ်းသူတွေရဲ့အခြေအနေကိုဂါဂနနသိတဲ့မတန်ဆွမ်းကိုယ်စားလှယ်တွေကိုထည့်သွင်းပေးဖို့အစိုးရနဲ့လွှတ်တော်ကိုအကြံပြုတင်ပြထားကြပါတယ်အခြေအနေအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်
မြန်မာနိုင်ငံအနေနဲ့သဘာဝဘေးဖြစ်ပွားလို့ရှိရင်ထိခိုက်ဆုံးရှုံးမှုဖြစ်နိုင်ခြင်းအများဆုံးနိုင်ငံ190ကျော်မှာအဆင့်42မှာရှိနေပါတယ်။သဘာဝဘေးအန္တရာယ်တွေဖြစ်ပွားလာပြီဆိုရင်ချက်ချင်းတုံ့ပြန်ဆောင်ရွက်နိုင်တဲ့အနေအထားအနည်းဆုံးနိုင်ငံတွေမှာလည်းမြန်မာနိုင်ငံကပါဝင်နေပါတယ်။ဒါကြောင့်မို့အစိုးရအနေနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုနဲ့ပတ်သက်လို့နိုင်ငံတော်အဆင့်ကော်မတီတွေအဖွဲ့တွေကိုခရိုင်မြို့နယ်တွေမှာဖွဲ့စည်းပြီးကြိုတင်ကာကွယ်ရေးလုပ်ငန်းတွေအပြင်သဘာဝဘေးအန္တရာယ်အသိပညာပေးတွေဘေးအန္တရာယ်ချိုးချာရေးဆိုင်ရာလုံခြုံရေးဆွေးနွေးပွဲတွေကိုလုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းမတန်ဆွမ်းသူဦးရေ 1.3 တန်းကျော်ရှိနေတဲ့မြန်မာနိုင်ငံအနေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေမှာမတန်ဆွမ်းအဖွဲ့အစည်းတွေအကျုံးဝင်နိုင်ရေးအတွက်ထည့်သွင်းထားတာမရှိသေးဘူးလို့မတန်ဆွမ်းအဖွဲ့အစည်းတွေကပြောပါတယ်။အဆိုအရအနေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေအရလုပ်ဆောင်တဲ့နေရာမှာမတန်ဆွမ်းအဖွဲ့အစည်းတွေရဲ့အကူအညီရယူပြီးဒေသခံမတန်ဆွမ်းအသင်းအဖွဲ့တွေနဲ့ပူးပေါင်းအကောင့်တွေပေါ်ဆောင်ရွက်ဖို့မတန်ဆွမ်းအဖွဲ့အစည်းတွေကအကြံပြုတောင်းဆိုထားပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမတန်ဆွမ်းသူများအသင်းချုပ်ကအထွေထွေအတွင်ရေးမှူးဦးမြတ်သူဝင်ကအခုလိုပြောပါတယ
်။ချက်လာခဲ့သည့်ရှိတော့သူတို့ကိုကျွန်တော်တို့ဘယ်လိုကာဝယ်ဆောင်ရွက်ရမလဲ။ဘယ်လိုကျွန်တော်တို့ကူညီရမလဲ။ဘယ်လိုကယ်ထုတ်ရမလဲဆိုတဲ့ဒီလမ်းนี่ကျွန်တော်စဉ်းစားဖို့ကျွန်တော်ကနေနံပါတ်1ကတတင်းကပြည်တယ်။နံပါတ်2ကဒီလိုပဲကြိုတင်ပြင်ဆင်မှုတွေထဲမှာဥပဒေကြောင်းအရာမှာရောနိုင်ငံတကာစံချိန်စံနှုန်းတွေမှာလည်းရှိပြီးသားပဲ။ဥပမာကျွန်တော်မိသက်ဦးစီးနဲ့ဆိုကျွန်တော်ကောင်းကောင်းညှိထားတယ်။သူတို့ရှိမှာဘာတရက်အစံရကိုသူတို့ဒါတည်တဲ့ဘာတရက်စကားရှိတယ်။မာညာကြီးမတန်ဆွမ်းသူဦးဆိုပါကျွန်တော်တို့လေကားနဲ့ကျွန်တော်စဉ်းချမယ်။ဒီကလေးကတိတ်ထောက်တော့ကြောက်ရွံ့နေသူကရုန်းကန်နေတယ်။ဒါသူ့ဘယ်လိုကယ်ထုတ်မလဲ။ပတန်ကကိုဝင်ဆောင်မင်းမျိုးသမီးတယောက်ဘလို့ကဲထုတ်မယ်စသည်နီးပညာတွေသူကတသက်ရှိပြီးသားဒါရီကျွန်တော်ပူပေါင်းဆောင်ရွက်ကြရမယ်ကျွန်တော်အတင်းချုပ်ရှိတယ်မတန်ဆန်းခွဲတွေအများကြီးရှိနေပြီမတန်ဆန်းခွဲတွေချိတ်ဆက်ပါပါအောင်ဘလို့လုပ်မလဲပါအောင်လောက်ကောင်းမှန်းတိပြီဆိုရင်ကျွန်တော် OK ပြီဆက်တော့ဒါမတန်ဆန်းတွေရေးပါလာဖို့ကျွန်တော်ဆောင်ရွက်ပါတော့အခုချိန်ဒီမှာတော့ကျွန်တော်တို့တဲ့အကျုံးဝင်ပါအောင်ပေါ့နည်းနည်းအားနည်းနေသေးတယ
်တဘာဝဘေးဒဏ်ကအဆောက်အဦတွေတိဆောက်တာနဲ့ကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်တဲ့နေရာမှာမတန်ဆွမ်းတွေတွာလာရင်အဆင်ပြေချုံးမှုစီဖို့မတန်ဆွမ်းတွေစီကအကြံဉာဏ်တွေရယူဖို့လိုနေပါတယ်။တဘာဝဘေးအန္တရာယ်ဖြစ်ပြီးဆိုလဲမတန်ဆွမ်းတွေကိုအလွယ်တကူကယ်ဆယ်ခေါ်ထုတ်နိုင်အောင်မတန်ဆွမ်းသူတွေရဲ့နေအိမ်တွေကိုတပ်ဆိုင်ရာရဲကြီးအဖွဲ့အစည်းတွေကကြိုတင်စည်းကောက်ယူထားတာတွေလှုပ်ဆောင်ဖို့ကိုလည်းမတန်ဆွမ်းအဖွဲ့အစည်းတွေကပြောပါတယ်။ဒ
ဒီအန်ဒီရဲ့ချက်ဟုတ်တဲ့ဒေတာရဲ့လူဦးရေစီးရင်းတွေပြုစုတဲ့အခါမှာမတန်ဆွမ်းတွေမကြံခဲ့စေဖို့ကိုဦးစားပေးဆောင်ရွက်ပေးဖို့နဲ့ဦးညီကဲဆယ်ရေးတွေဆောင်ရွက်တဲ့အခါမှာမတန်ဆွမ်းတွေအတွက်အထောက်အပံ့ပြုပစ္စည်းတွေကိုအရန်အသင့်ထားရှိဖို့ပါအကြံပြုတင်ပြထားကြပါတယ်မတန်ဆွမ်းတွေကိုအတန်မွေးဝမ်းကြောင်းတင်တန်းပို့ချပေးနေတဲ့အေးအေးအားဂျပန်ကတင်တန်းနည်းပြချက်ဦးညွှန်မှ
ီအတွက်ကအန်ဒီရဲ့နည်းသွားမှာပေါ့ဒီလိုပဲကျွန်တော်တို့ဖြစ်လာတဲ့အချိန်မှာလဲဖြစ်ပြီးဆိုရင်ကုညီမှုပိုင်းတွေရှိလာမှာကြာကုညီမှုပိုင်းတွေမှာလဲတယောက်နဲ့တယောက်အားနည်းချက်တွေမတူလိုအပ်ချက်ပိုင်းမတူတဲ့အတွက်ကျွန်တော်တို့မတန်ဆန်းသူတွေကအဲ့ဒီကော်မတီတွေမှာပါဝင်ခွင့်ရမယ်ဆိုရင်ပို့ပြီးတော့ပြည့်စုံမယ်လို့ထင်တယ်ပါအဲ့အဆောက်အဦပြင်ဆင်မှုဘိုင်းမှာပါကျွန်တော်မတန်ဆန်းသူတွေပါဝင်ခွင့်ရမယ်ပေါ့နော်ဒီတင်ပြီးပြင်ဆင်မှုဘိုင်းတွေမှာပါဝင်ခွင့်ရမယ်ဆိုရင်အဲ့ဆက်တာတွေမှာကျွန်တော်ဝင်တဲ့လမ်းထွက်တဲ့လမ်းနောက်ရေအိမ်နားနေတဲ့နေရာစသဖြင့်ပေါ့နော်အဲ့ဒီနေရာတွေမှာမတန်ကိုင်ကမတန်ဆန်းမှုပြင်းထန်တဲ့သူတွေအတွက်ပေါ့ကိုအရှင်ပြေးသွားမယ်အမြင်အားနည်းတဲ့ညီအကိုတွေအတွက်လည်းဝင်ဖို့ထွက်ဖို့သူတို့ရှောက်လန်းလေးတွေပေါ့နော်သူတို့တွာလာနိုင်ဖို့ရတဲ့ကူတော်လာနိုင်မှုသူရင်ပို့ပြီးတော့အဆင်ပြေသွားမှာပေါ့အဲ့ဒီအမြင်အောင်အန်နေတဲ့သူကိုယ်တိုင်ကလည်းအဲ့ဒီ community တွေမှာပါဝင်မယ်ဆိုရင်ဒီ shutter ဆောက်လို့မှုမှာလည်းသူတို့အတွက်ဆိုဘို့ဘလို့အဆင်ပြေတယ်ဆိုတာသူတို့ကပို့ပြီးတော့ထဲထဲဝင်ပြောနိုင်တာပေါ့ကြာ
မြန်မာနိုင်ငံဟာ2018ခုနှစ်တုန်းကတဘာဝဘီးဖြစ်ပွားမှုအများဆုံးအာဆီယံနိုင်ငံတွေထဲမှာအဆင့်ချောက်နေရာမှာရှိခဲ့ပြီးရေကြီးရေလျှံမှုအကျဉ်30ကျော်နဲ့မုန်တိုင်းတန်တဲ့မြေပြိုတာတွေအကျဉ်20ကျော်လောက်ဖြစ်ပွားခဲ့ပါတယ်တဘာဝဘေးကြိုတင်တင်းချောင်းလိုက်ဖို့တည်င်းအချက်လက်တွေကိုမတန်ဆွမ်းတွေလက်လန်းမီသိရှိနိုင်ရေးကစိတ်ခုံမှုတစ်ခုဖြစ်နေသေးတယ်လို့အေဒင်ရိပ်မြုံမတန်ဆွမ်းပြုစုရေးအကြောင်းရဲ့အကြောင်းအုပ်ဖြစ်သူဦးထာအုပ်ကပြောပါတယ
်အဆွေရကထုတ်တဲ့တည်င်းတို့အကြံတွေလွန်မြုပ်ဖို့တော့မတန်ဆွမ်းတွေတက်ရိုက်ရယူခံစားနိုင်မှုကတော့အရန်လိုပါသေးတယ်ဥမာစာဖတ်နိုင်တဲ့မတန်ဆွမ်းတွေအမမြင့်မြင့်တွေဆိုမဖတ်နိုင်ဘူးမြင့်မြင့်တွေဖတ်နိုင်တဲ့စာဆိုတာမရှိသေးဘူးဟောအဲ့လိုမျိုးပေါ့အတန်းနဲ့ပဲနှထောင်ရတာအဲ့လိုမျိုးတွေဆိုဒီနားမကြားတွေအတွက်လဲစာဖတ်နိုင်ပြီမဲ့သူတို့အတွက်ဟောတီဗီမှာသတင်းကြောင်ရရင်တဲ့ဟန်ချာနဲ့ဘာသာပြင်ပေးတာရှိတယ်အဲ့ဒါလဲအဲ့ဒီလက်ဟန်ချာကိုတက်တဲ့နားမကြားတွေဆိုရန်ကုန်မှနေလို့မှာပဲရှိတာနေကမတားအနာမကြတော့ဆိုအဲ့ဒီလက်ဟန်ချာလည်းဘာမှမသိဆိုတော့အဲ့ဒါတွေအလုံးကလည်းဒီဘီကနေလွန်ပြေးတယ်လို့ပြောပေမဲ့အတန်ဆွန့်တွေရှိတက်ရိုက်တရင်အချက်လက်ရောက်ဖို့ဟော channel တွေရှိကနေဟောတရင်အချင်းချင်းရယူဖို့ဆိုတာကတော့ဟောစင်ကုန်မှုအကြီးကြီးရှိတော့ပါပဲ
တဘောင်ဝဘေးအန္တရာယ်ကျရောက်ပြီးနောက်ပိုင်းမှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့နေရာမှာမတန်ဆွန့်မှုအမျိုးအစားလိုက်ကူညီဆောင်ရွက်ပေးရပါပါတဘာဝဘေးအန္တရာယ်ကြာရောက်ခဲ့တဲ့ဒေသကအခြေခံဆောက်ဦးတွေပြန်လည်တည်ဆောက်တဲ့နေရာမှာလည်းမတန်ဆွမ်းတွေဝင်ထွက်သွားလာရေးအဆင်ပြေစေဖို့နဲ့အထောက်အကူပြုပစ္စည်းကလေးတွေပံ့ပိုးပေးဖို့လည်းမတန်ဆွမ်းတွေကအကြံပြုထားတာပါအခြေခံပညာနဲ့အသက်မွေးဝမ်းကြောင်းပညာတွေဆက်လက်တင် जा ပေးနေတဲ့နေရာမှာလည်းမတန်ဆွမ်းတွေအကျုံးဝင်နိုင်ရေးအတွက်ကိုပါထည့်သွင်းစဉ်းစားပေးဖို့မတန်ဆွမ်းအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ကျွန်တော်ထူးဆက်ပါမြမကတင်အေဂျင်စီကနေ VOE ကိုပေးပို့လိုက်ကြပါ
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါလေရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့အောက်မြော်နားဆင်နိုင်ကြပါလေရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်2019ခုနှစ်ဇူလိုင်လ6ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကတော့လှိုင်းဒိုမီတာ25 kHz 1269လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့ထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးကြမယ်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဒဲရဲ့လီလိုက်ဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောမှာ LGBTQ လို့ဒီတည်ကြတဲ့လိင်လူချင်းစုံမဲ့သူတွေပေါ့လေအမြဲသူတို့ရင်ဆိုင်ရလေရှိတဲ့ခက်ခဲတွေနောက်လူမှုတိုင်းဝန်ကြားထဲမှာဒီ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲနောက်ဒီခက်ခဲတွေကိုပေါ့လေအတားအဆီးတွေကိုဘယ်လိုမျိုးဖြတ်ကျော်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ LGBT အရေးလှူရှားသူမန္တလေးကရှင်းသက်မှာနောက်တစ်ယောက်ကတော့ရန်ကုန်ကမိတ်ကအန်တီမင်းမှာဟိုတခြားပါဝင်ဆွေးနွေးမဲ့သူတွေကိုလည်းပဲကျွန်တော်တို့ဒီတယ်လီဖုန်းဆက်သွယ်တာအဆင်ပြေတာနဲ့ဟိုလိုင်းပေါ်ကိုတင်ပေးမှာပါဆိုတော့အခုအရင်ဆုံးရှင်းတန်းကိုမေးချင်ပါတယ် LGBT တွေအနေနဲ့ပေါ့လေဒီမြန်မာနိုင်ငံလူမှုအတိုင်းဝိုင်းတွေမှာရင်ဆိုင်ရတဲ့အခက်အခဲဒီအနေအထားကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာဒီအချင်းချုပ်လေးအရင်စပြောပြပြကျွန်တော်တို့နောက်ပိုင်းမှာအကျေတွင်းထပ်ပြီးတော့ဆွေးနွေးတော့ပါမယ်
ဟုတ်ကဲ့ရှင်းတဲ့ဒီမြန်မာနိုင်ငံအတွင်းမှာအဓိက LGBT တွေရင်ဆိုင်ရတဲ့အခက်အခဲကတော့မိသားစုတွင်ပြဿနာပြီးပြီဆိုလို့ရှိရင်ဒီအကြောင်းမှာဟိုအကြောင်းနေမပြောတဲ့ပြဿနာနောက်အလောက်ခွင့်တွင်မှာအလောက်ကန်ခွင့်လန်ရရှိဖို့အတွက်ပြဿနာနဲ့နောက်ပြီးဆိုရင်ဒီအကျမ်းမာရေးပြဿနာပေါ့နော်ဒီလေးခုကိုတော့အဓိကရှင်းဆိုင်ကြံပေးရပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့အခုဆက်ပြီးတော့မေ့ချင်တာတော့အန်ဒီမင်းမှာအန်ဒီမင်းကရောဒီလူမှုအတိုင်းဝိုင်းနေဒီမှာဘယ်လိုပုံစံမျိုးတွေကြုံခဲ့ရလဲဆိုတဲ့အခြေအနေလေးကိုပြပြပါအောင
်ကြုံခဲ့ရတဲ့ဟာတော့အများကြီးပါပဲဒါပေမဲ့အသေးစိတ်နဲ့ကိုအငြင်းတန်းလူနည်းစင်ကြရတယ်ကိုသိနေရတာမျိုးကတော့အဲ့အမြင်မသိလင်နာရယ်တော့ဘလို့ရှိရယ်ဆိုတော့အဲ့မင်းတို့ဒီနေထိုင်တဲ့ပတ်ဝန်းကျင်မှာပေါ့နော်အဲ့မင်းတို့ကဘလောက်ပဲကောင်းအောင်မအောင်လုပ်ပြီးဆောင်ရွက်ပြီးဝန်ဆောင်မှုတွေပေးနေပြန်တော့လေအဲ့မင်းတို့ဒီဘလို့ခေါမလဲမင်းနဲ့အမြင်သိပြမသိလင်ဘူးပေါ့နော်အမြင်မကြည့်လို့တော့ပညာတတ်အတိုင်းဝိုင်းတချို့တလေကတော့ဒီနိုင်ငံတကာကိုထွက်ပြေးတဲ့လူတွေကတော့ဒီလူအခွင့်အရေးတောင်းအောင်နားလည်ပြီးစာနာထက်တဲ့လူတွေကတော့နည်းနည်းဟို level ထုတ်ပြလို့နားလည်ပြီးတယ်တော်တော်များများရင်ဆိုင်နေရတာကတော့အနေမျိုးဘယ်လောက်ပဲခုနပြောသလိုဝန်ဆောင်မှုကောင်းကောင်းနဲ့ဟိုကောင်းကောင်းမွန်မွန်အကျိုးကြီးပြုနေနေတာမှပဲအနေမျိုးကိုတို့ကစိတ်လက်မခံဘဲနဲ့ရည်ရည်ချင်းလှောင်ပြောင်ခြင်းများတဲ့ပုံစံမျိုးလေးတွေတွေ့နေရတယ်အဲ့ဒါပ
ါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ရှင်းတန်းကိုပြန်ပြီးတော့မေးကြည့်ပါသေးတယ်ရှင်းတန်းတို့အနေနဲ့ခုနလိုပေါ့ဒီမိသားစုအထူးသဖြင့်တော့ပေါ့လေဟိုတခြားနေရာတွေမှာထဲဒီမိသားစုအတိုင်းဝိုင်းကြားထဲမှာရောဘယ်လိုပုံစံမျိုးဟိုရင်ဆိုင်ရလဲကို့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့
ဟုတ်အထူးကားကတော့ဒီမိဘတွေရဲ့အကြီးအကဲတော်သားပေါ့ဟိုဒီလောက်ဆွေးဆန်းဆက်ဆက်မှုတွေညားတဲ့လောကကြီးမှာပါ LGBT ဖြစ်ပြီးဆိုလို့ရှိရင်အခက်အခဲတွေကပိုများတယ်အမွေးထားတဲ့မိဘတွေကိုယ်တိုင်ကလည်းသူတို့ငယ်စဉ်ဘဝမှာသူတို့အပေါင်းအသင်းတွေ LGBT ပေါင်းအသင်းတွေရှိခဲ့တော့ဘလို့နှိမ်ခဲရတယ်ဘလို့ဟိုဖိနှိပ်ခဲရတယ်လဲဆိုတာကြုံတွေ့တဲ့အခါမှာမိမိရဲ့မိသားစုဝင်တွေမှာမိမိသားသမီးတွေမှာ LGBT ပါတဲ့အခါမှာသူတို့ကခီးဥနာတော်တော်နဲ့ကိုယ်သားသမီးကိုသူများနှိမ်ပါသူများကခွဲခြားဆက်ဆံမှာကိုစိုးရိမ်နေတဲ့အတွက် LGBT မဖြစ်ရဘူးဆိုပြီးမှတားဆီးတဲ့တားဆီးမှုအဲ့ဒါတားဆီးမှုတွေကခါကလေးသားလို့ရှိရင်အကန့်အကမ်းမဒီကလေးလမ်းမပေါ်ရောက်သွားတာလမ်းမပေါ်ရှောက်သွားတာဒါရိုက်တာပြတ်သွားတာနောက်ဆုံးမှာကုတ်ကုတ်ကိုအဆုံးတက်သေးသွားတာအဲပြီးပြီဆိုလို့ရှိရင်ယောဂဗျာဆိုရင်ဆွဲကပ်ပြီးတော့မှဘဝကိုကြော်လွန်သွားရတယ်ဆိုတဲ့အခြေအနေမျိုးရှိတယ်ပေါ့ဒါကတော့ကျမတို့ရဲ့ delay တွေထုံတဲ့နေခဏထောင်ပတ်ဝန်းကျင်မှာကိုယ့်ရဲ့သားသမီးဒီလိုမျိုးဖြစ်ရင်ငါတို့ကြုံတွေ့ခဲ့ဘူးတလို့ငါတို့အရှိမှရှိသွားတဲ့ LGBT တွေကိုဖိနှိပ်တယ်လို့နှိမ့်ဆက်တယ်လို့ညှင်းသန်းတယ်လို့ခွဲခြားတယ်လို့မျိုးဖြစ်မှဆိုတဲ့အတွက်မိဘတွေကလုံးဝ
ခွင့်မပြုတဲ့မိသားစုတွေရှိတယ်လေအဲ့အမျိုးတွေတမလို့ပဲဒီကလေးတွေကလမ်းမရောက်သွားတာလမ်းပေးရောက်သွားတာနောက်ဆုံးကိုကုတ်ကိုတက်တည်သွားတဲ့ကိစ္စရပ်တွေရှိအထိကြုံတွေ့ရပါတယ်ဟုတ်
โอเคဒီလုပ်ငန်းခွင်အတိုင်းဝိုင်းဒီတဲမှာကြတော့ဘယ်လိုပုံစံမျိုးနဲ့တွေ့ရပါလဲ
မြန်မာနိုင်ငံမှာကအဓိကကတော့ဒီဟိုပေါ့နော်ဟိုဒီဘွားကြီးနဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့လဲကျမတို့လေးလာကြရတယ်ဆောင်ရွက်ကြရတယ်လဲအင်တာနက်များပါသေးတယ်နိုင်ငံတကာမှီဖို့ဆိုရင်လည်းဒါအများကြီးလိုပါသေးတယ်ဒါပေမဲ့တခုပြောစင်တာဝန်ထမ်းရေးရခံထားရေးမှာဆိုရင်ကျမတို့မြန်မာနိုင်ငံမှာကအများစုကမိန်းကလေးချင်းတူရင်တောင်မှအပြိုနဲ့အိုဆိုရင်အပြိုပဲဥစားပေးရစနစ်အိုရဲဆိုရင်ထိတ်ပြီးတော့မှမသုံးချင်ကြဘူးဒီဟိုမီးဖွားခွင့်ဘာညာစသဖြင့်ဒါမျိုးတွေကလည်းရှိနေသေးတယ်ပြီးပြီဆိုလို့ရှိရင်ဒီ gender ရဆိုလို့ရှိရင်လည်းယောက်ျားလေးမိန်းကလေးမှတော့မှယောက်ျားလေးကအလုပ်ဟိုနည်းနည်းရှားတယ်ပေါ့နော်ဒီလိုမျိုးပြတယ်မှဆိုလို့ရှိရင်အဲ့ဒီမှာမှကျမတို့ LGBT ဆိုလို့ရှိရင်တို့ကလက်မခံခြင်းမူလက်မခံခြင်းမူဆိုတာကနှစ်ပိုင်းရှိတယ်တစ်ပိုင်းကဆိုခုနပြောသလိုမိန်းကလေးမှတော့မှဥစားပေးရတဲ့အခြေအနေမျိုးແລະຈင်းဆိုင်ရတဲ့လူတွေရှိတယ်လို့ဒီ LGBT ဆိုလို့ရှိရင်သူတို့တွေးတဲ့အတွေ့ရနံပါတ်2သူတို့ဘယ်လိုခိုင်တွေ့ရမလဲသူတို့ရောက်လာတဲ့အပြင်ငါတို့လုပ်ငန်းကိုအာကုန်ပိတ်ခါကြားပြင်မလားငါတို့ဒီဖောက်တယ်တွေပေါ့နော် customer တွေနဲ့တွေ့တဲ့အခါမှာငါတို့ဝန်ထမ်းက LGBT ဖြစ်နေတယ်ဆိုလို့ရှိရင် customer တွေကရောဘယ်လိုမျိုးအာတုံ့တက်မလဲဘယ်လိုမျိုးတုံ့ပြန်မလဲဆိုတဲ့အပေါ်မှာ motive သူတို့ကြောက်ကြတာခုရှိတယ်ဆိုတော့ကြတော့ LGBT ကိုခံမှုအတွက်ဆိုရင်တော်တော်များများကလဲညွန်ကြတယ်အာဘီဘီဆိုလို့ရှိရင် LGBT တွေကိုခန့်ချင်ခန့်ရင်တောင်မှသူကဒီဖြစ်တည်မှုကိုသူကလက်မခံကြဘူးဥပမာပေါ့ကျမတို့လို transgender လို့ခေါ်တဲ့အာဥပမာယောက်ျားလေးဖြစ်နေမှုရယ်ဒါပေမဲ့သူကမိန်းကလေးလို့ပြောင်းလဲနေတယ်ဒီလိုလူတွေဆိုလို့ရှိရင်လည်းမိန်းကလေးပုံစံမဝေးရဘူးအာတဆိုးဝင်နိုင်လားစသဖြင့်ပေါ့ဒီလိုအဝေးစားပိုင်းခွဲခြားတာမျိုးတွေလည်းရှိတယ်လို့အလောက်ခွင့်တွင်ရပြီဆိုလို့ရှိရင်ကျမတို့မြန်မာနိုင်ငံမှာလိုအပ်နေတာကဘာလဲဆိုရင်အလောက်ခွင့်တွင်မှာဒီလေမှုဆိုင်ရာအထိပါနှောက်ယှက်မှုကိုတိုင်တန်းလို့ရတဲ့မူဝါဒတွေပြီးပြီဆိုလို့ရှိရင်ဒီဖြစ်တည်မှုကိုလောင်ပြောင်တဲ့အခါမှာအကာအကွယ်ပေးတဲ့မူဝါဒတွေမရှိတဲ့အခါမှာလက်ခွင့်ပြေမှာဖင်ပုတ်လိုက်ခေါင်းပုတ်လိုက်အဲဒါမျိုးလေးတွေစုံဝါစုံဝါတဲ့အခါကျတော့တစ်ဖက်က LGBT တွေဘလောက်ပဲအရေးသေးပြေဝါတဲ့ဝန်ထမ်းကောင်းဖြစ်နေပါသေးသူတို့ကဒီအဝိအစားဆိုတဲ့ပုံမှန်တဲ့ငယ်အဲပြီးပြီဆိုရင်သူတို့အော်ကိုင်းကြရမှာခက်ခဲတယ်ဆိုတဲ့ပုံစံအနေထားမျိုးရဲ့စားတုံးသူတွေကဒီ LGBT တွေဝန်ဆောင်မှုပေးတဲ့ဟာကိုလိုချင်ပါမလားဆိုတဲ့အတွေးရဲ့
တော့
သူတို့ကနေပြီးတော့အဲ့လိုမျိုးဖြေလိုက်တာမျိုးရှိလို့ LGBT ဘက်ကလည်းဒီလိုမျိုးဖိနှိပ်ခံရတယ်ပြည်ပြည်ဆိုလို့ရှိရင်အဝေးစားပြောင်းခိုင်းတဲ့ပုံစံမျိုးကြောင့်ကျွန်တော်လုပ်ငန်းခွင်မှာဆိုသဟဇာတာမဖြစ်တဲ့အဲ့လိုမျိုးနေထားတွေရှိပါတယ်နှစ်ဖက်ပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ရှင်းတဲ့ပြောသွားတဲ့အထဲမှာတော့ဒါကိုကဝန်ထမ်းအနေနဲ့ဝင်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့မှဒါရင်ဆိုင်ရတဲ့အခက်အခဲပေါ့လေဆိုတော့ any mean ကြတော့ဒါ make it အလုပ်ငန်းကိုလုပ်ကြနေဆိုတဲ့အခါကြတော့ဒီကိုယ်ပိုင်လုပ်ငန်းလုပ်တဲ့အခါမှာရောဘယ်လိုအခက်အခဲတွေကြုံရလိမ့်ရှိပါလဲ
ဒီကိုယ်ပိုင်လုပ်ငန်းလုပ်ဖို့အဖြစ်ကိုအဲ့ဒီမျိုးကဘယ်လိုခေါ်မလဲတော်တော်ကြီးကိုစူးစမ်းခဲ့တာဖြတ်တန်းခဲ့တာပေါ့နော်ဟောကိုယ့်ရဲ့တောင်းချက်ထားတဲ့ကြီးညာကြီးရှင်းနေတာဘယ်လုပ်ငန်းဝင်တာဟုတ်ရှင်းနေတော့လို့ပေါ့ဟိုလူကြောက်ခဲ့အခြေအချင်းကိုအရေးကြီးတာလားလူကြောက်ကိုသူတို့ကဘေးထိုင်မှုပေါ့နော်ဒီချက်ကအရေးကြီးတာလားဆိုတာကိုဝေခွဲမရနိုင်တဲ့ဒီလူပတ်ဝန်းကျင်လို့ခေါ်အောင်ပါပေါ့အဲ့ဒီမျိုးဒီဒီမှာဒီလူပတ်ဝန်းကျင်ပေါ့နော်အဲ့ဒီမှာကြားထဲမှာအဲ့ဒီမျိုးကလူမျိုးလုပ်ငန်းကိုယ်ပိုင်လုပ်ငန်းဖြစ်လာဖို့တော်တော်ကြီးလုံခြုံစိုးစားရရတဲ့အခက်အခဲတွေဖြစ်နေမှုတွေများဆိုတာအဲ့ဒါကပါပဲအခုလိုမျိုးပေါ့နော်နေရာလေးတစ်ခုရလို့ကိုယ်ပိုင်ဆိုင်ကလေးဖွင့်နေလို့ကိုယ့်အခြေအနေကိုဖွင့်နိုင်တယ်ဆိုရင်တော့မှပဲတချို့နေရာတွေမှာတတ်လို့ရှိရင်လုပ်ငန်းကွင်မှာတတ်လို့ရှိရင်ဟုတ်ပါအဖြစ်ဟိုလုပ်ငန်းခွင်အတွက်အခွန်ဆောင်တဲ့ဟာမျိုးကိစ္စမျိုးပေါ့အဲ့လိုလာပြီးအတက်ခါကြလို့ရှိရင်ပေါ့နော်ကိုကအလှပြင်နေမှာဆိုတဲ့ခါကြတော့ဥပမာအဖြစ်ပြင်တဲ့အမျိုးသမီးလေးတွေကတော့များအမျိုးသမီးလေးတွေကကိုယ့်ကိုလက်ခံလို့ကိုယ့်ရဲ့အရေးချင်းကိုသူကဟိုယုံကြည်လို့လာအပ်နေတော့မှသူတို့နဲ့ပါလာတဲ့ဥပမာမင်္ဂလာဆောင်ပါဆိုလို့ရှိရင်သူတို့သားတွေပါလေပါလာမယ်ဆိုလို့ရှိရင်သူတို့ကသိပြီးအနေမျိုးကိုပြုံကြည့်ဘူးမျက်နာကတော်တဲ့တော့အနေထားတစ်ခုတစ်ခုအဲ့ဒါလေးကြုံလာခဲ့ဘူးရဲ့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီမျိုးနိုင်ငံမှာအဓိကနဲ့တာမညာကိုခွဲခဲ့ကြကြတာလည်းမသိဘူးတကယ်လို့ဆိုလို့ရှိရင်ဟိုတစ်နည်းတစ်ခုအတွက်တိုးတက်သွားဖို့ကအရေးချင်းကိုလိုတာလားသတ်မှတ်ချက်တွေကအဲ့လိုပေါ့ဖိတိတ်မှုတွေနဲ့ဟိုဘယ်လိုခွဲခြားဆက်ဆံဖို့တွေကအရေးကြီးတာလားအဲ့ဒါကိုသူတို့ပေးစာမတွေးနိုင်တဲ့ပတ်ဝန်းကျင်ဖြစ်နေတာလေးပါပဲတကယ်လို့အဲ့ဒီမျိုးကဒီမှာကိုယ့်ရဲ့လုပ်ငန်းခွင်မှာရှင်းပါလေစူးစမ်းနေကြတယ်ပို့ပြီးတော့အကြီးချင်းတွေတိုးတက်အောင်ဟိုစားအားတွေပို့ထုတ်နေကြတယ်ကလေးတွေကိုလည်းပညာတွေဖြန့်ဝေပြီးတော့ သူစားနေတယ်ဆိုတော့မှအဲ့ဒီမျိုးကိုသူတို့ဆက်ဆက်တာတွေခါကားလို့ရှိရင်အခေါ်အဝေါ်လေးတွေအားစားဟိုနောက်ပြီးတော့ဒီမိမအလိုအပြည့်ဝထားတယ်ကိုကအမှန်တကယ်ပြောရမယ်ဆိုလို့ရှိရင်ကိုရဲ့ဆက်စနစ်ပြန်ပြတ်မယ်ဆိုလို့ရှိရင်ကိုကမိန်းကလေးတယောက်ကိုခံစားမှုပဲရှိတယ်အဲ့ရဘောကိစ္စတွေအဲ့ဒီမျိုးကတွေးတာတော့မဟုတ်ဘူးလေကိုကဟိုအမျိုးသမီးဖြစ်ခြင်းနဲ့အမျိုးသားရဲ့ခန္ဓာကိုယ်အတွင်းမှာမွေးဖွားလာတဲ့ပြင်းနေတဲ့ mindset ဒီပေါ့နော်ဟိုလူတွေဒီ mindset ဒီပိုင်းရှင်တွေဖြစ်နေတဲ့အတွက်ကိုအဲ့ဒီမျိုးကကြောင်းလဲဝတ်ဆင်ထားတဲ့လူတွေပေါ့နော် transgender woman လို့ခေါ်တာပေါ့အဲ့ခါကျတော့ကိုယ့်ရဲ့ကိုယ့်ရဲ့စဉ်းစားမှုဆက်ဆံတဲ့အခါမှာဟုတ်ကဲ့ရှင်းဟုတ်ကဲ့ပါဟိုအမျိုးသမီးတောက်ကဲ့သို့ယဉ်ကျေးကျေးပြောရင်တော့ပါပဲသူကဟိုလက်ညနာကိုလက်ဝါးနဲ့အုပ်ပြီးတော့ကြီးကြတာရှိသေးတယ်ပြီးလို့ရှိရင်တက်တက်မနဲ့ဟိုဦးလေးလို့ခေါ်လို့ခေါ်အကိုလို့ခေါ်လို့ခေါ်ဟိုမယုံကြည်နိုင်တဲ့အကောင်းဆောင်ဆက်ဆံတာမလို့ပြီးတော့မှအော် sorry ဆိုပြီးတော့ဟိုမခန့်လေးစားပုံစံလေးတွေအဲ့ဒါလေးကြုံရသေးတယ်
ဟုတ်ကဲ
့ပါ
ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့လူမှုအတိုင်းဝိုင်းထဲမှာပေါ့လေအခုလိုမျိုးဒီ LGBT ဒီလိင်မျိုးချင်းစုံမဲ့သူတွေနဲ့ပတ်သက်ပြီးတော့အခုလိုမျိုးသဘောထားတွေရှိတယ်ဆိုတာဟိုဒါမီယိုဖလာဒီထုံနှန်းစင်လာအယူဆွဲကြောင်လားဘလို့ထင်ပါလဲ
အနီမေမရလ
ားအဲဟုတ်ကဲ့အနီမေအရင်စဖြေပြပါအန
ီမေကအလိုပဲထင်တာပဲအနီမေကမတကနာပြောမှုပါတယ်အော်ဘလို့ခေါ်မယ်နည်းနည်းကွန်ဆာဆန်နေတဲ့လူခေါ်မှာပေါ့နော်ဟိုရှေးရိုးအစင်လာရဲ့အနေဘာဖောက်ထွက်နေတာပြောမယ်ဆိုလို့ရှိရင်တော့ဘလို့ခေါ်မယ်နိုင်ငံတကာဗဟုသုတမရှိတာမျိုးဖြစ်နေတယ်အနေနဲ့ပြောသူတော့ပါပဲအနေနဲ့ဟိုကျွန်တော်တို့မဆွဆွဲပါဘူးဆွဆွဲရမပေါ့ဘူးဟိုအញ្ញာရည်လေးနဲ့မပြောအញ្ញာကိုပညာတက်တဲ့ကျမ်းမာရေးပညာရှင်တွေပြပေါင်းထားတဲ့ကပ္ပကျမ်းမာရေးအဖွဲ့ WHO ကတော့ပါပဲအနေနဲ့လို့ဒိန်စိတ်ဖောက်ပြန်ပေါ့နော်ဒိန်စိတ်ကြောင်းလေးလက်ခံကြဖောက်ပြန်တာမို့ sorry နော်ဒိန်စိတ်ကြောင်းလေးနေထိုင်နေတဲ့ LGBT ဆိုတဲ့အတိုင်းဝန်းကအရင်ကဆိုအနေနဲ့လို့ဆိုတခန်းလွတ်တယ်ကိုကန့်နေအာကျမ်းမာရေးတဲ့ဒီအဖွဲ့ရဲ့ရဲရဲစက်စက်ပတ်ပတ်စက်စက်ဒီပြောခံနေရတဲ့အားယူပဲဟိုဂျိုးလို့ခေါ်မဲ့ဂျိုးဂျိုးကြီးလက်ခံလာကြတဲ့အတိုင်းဝန်းပါနိုင်ငံတကာကတကယ်ကျမ်းမာရေးပညာရှိကြီးတွေကသတ်မှတ်ပြီးတော့အော်ဒီစံဒီလိုခေါ်ရဗီနတ်ဆက်ခေါ်ရနေမှာ1900အနီမေးပြည်လောက်ကတော့1996လို့ထင်တယ်အဲ့ဒီတော့ကပြညာပေးတယ်ပြညာပေးတယ်ဒီလိုလိန်စိတ်ကြောင်းလဲနေထိုင်နေတဲ့သူတွေဟာစိတ်ကျမ်းမာရေးချုပ်ပြနေတဲ့စိတ်ရောဂါဝေဒနာရှင်တွေမဟုတ်ပါဘူးလို့ဟိုအဲ့ဒီ WHO ပြောကြောင်းလဲလို့အနီမေးတို့ကအဲ့ဒါကိုအာအဲ့ဒါဟိုလို့ခေါ်ပြီးတော့အဲ့ဒီကြီးကိုအပြင်းအထန်ကျမှနေကြတယ်အဲ့ဒါကိုသူတို့လက်မခံနေကြဘူးနိုင်ငံတကာအကြောင်းသားတွေနိုင်ငံတကာမှာမြင်နေတဲ့အမြင်တွေဆိုလို့ရှိရင်ဒီပေါ့အဲ့ဒီကိစ္စတွေကိုသူတို့ကဟိုဘေးစားတရက်အနေနဲ့မသိဘူးဆိုတော့ number education နဲ့မှာသူက minor နေနဲ့သူတို့ကသူ download တွေဆိုလို့ကြီးကြတယ်လေးလံကြတိုးတက်တဲ့အမြင်ရှိတဲ့ကလေးတွေကိုခေါ်ပါပေါ့တော့သူသောက်ဝန်းကျင်လူတစ်ပါးဟာအတိုင်းနဲ့လူသားတစ်ယောက်ရဲ့အခွင့်အရေးကိုလူလူမွေးဖွားလာတဲ့လူသားတစ်ယောက်တိုင်းလူသားတစ်ယောက်တိုင်းဟာလူတိုင်းလူတိုင်းဟာတဲ့ဘာလဲလူသားတယောက်ရရှိတဲ့နဲ့လူသားတိုင်းရရှိတဲ့အခွင့်အရေးတွေကိုလူခွေကိုတဲလူနဲ့ရရှိကြမယ်ဆိုတော့ယုံကြည်တဲ့လေးလာရှာဖွေနေတဲ့အချိန်ပါတော့အနေမင်းတို့ဓမ္မဒုနေမှုစနစ်ပါကအပြည့်အဝအဲ့ဒါယူလုံးဝတတ်မခံနိုင်ရသေးတာအဲ့ဒါလေးကတော့အခုတည်းကတွေ့နေရသေးတဲ့ချုပ်နေရလေးဒီမှာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီတဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒါကျွန်တော်တို့ရှိကိုဖုန်းခေါ်ပြီးတော့ထားတဲ့သူတွေလည်းရှိပါတယ်ဆိုတော့ဒီအစီအစဉ်မှာဆွေးနွေးမယ်ဆိုရင်ကိုနဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့သဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်အပြုသဘောနဲ့ဝေဖန်ဆွေးနွေးလို့ရပါတယ်အခုဝင်ရောက်ဆွေးနွေးဖို့ကတော့ကိုတီးလည်မှုပါထိုင်းနိုင်ငံကကိုတီးလည်မှုဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့အဲဒီ TV အဖွဲ့ကြီးကတော့ကျွန်တော်တို့သူတို့လွတ်တာခံတာတွေကကျွန်တော်ပြောပါဘူးကဘာဖြစ်လဲဆိုရင်เนาะသူတို့ရဲ့အနေနဲ့ထိုင်ပေါ်တော့ကျွန်တော်တို့သဘောကျပါတယ်သဘောတူတာဒါပေမဲ့เนาะသူတို့ရောက်ကြချင်းကြီးတော့မိမချင်းကြီးကတော့ကျွန်တော်ကသဘောမတူနိုင်ဘာဖြစ်လဲကျွန်တော်ကအာချဓာတ်ကြီးနော်အာချဓာတ်ကြီးဆိုတော့နော်ဘောဓဘာသာတဲ့အများကြီးနေထိုင်တယ်ဒါကြောင့်မို့အများကြီးကတော့သဘောမကျတာပေါ်လေကျွန်တော်မြင်တွေ့ရကျွန်တော်ကိုယ်တိုင်လည်းသဘောမကျဘူးဗျဘာဖြစ်လဲဆိုရင်နော်လူသားလူကြရမလို့ဗျဒါပေမဲ့သူတို့ကရောက်ကြချင်းမိမချင်းကြီးကတော့ကျွန်တော်ကတော့လုံးဝတန်ခွက်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါကိုတီးလည်မှုကျေးဇူးပါဆိုတော့ဟိုတကယ်ကတော့အခုလိုမျိုးဒီလိန်တူချင်းဆုံးမဲ့သူတွေဒီ same sex marriage ပေါ့လေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုဒီလိုမျိုးကမ္ဘာနိုင်ငံတွေမှာလည်းပဲလက်ခံကြတယ်ဆိုပေမဲ့လက်မခံကျင်ကြတဲ့အတိုင်းဝိုင်းတွေလည်းရှိပါတယ်ဗုဒ္ဓဘာသာအတိုင်းဝိုင်းမှာမဟုတ်ပါဘူးဒီခရစ်ယာန်အတိုင်းဝိုင်းမှာပဲဖြစ်ဖြစ်တခြားဒီဘာသာအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့လက်မခံကြတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းပဲခုနလိုပေါ့ဗုဒ္ဓဘာသာမလို့ဒါဟိုလက်မခံဘူးလမ်းမခံရဘူးဆိုတော့အနေထားမျိုးကတော့မဟုတ်ပါဘူးဆိုတော့တခြားဘာသာတွေမှာလည်းဒီဟာကိုလက်မခံကြပါဘူးဆိုတော့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းတန်းကိုမေးချင်ပါတယ်ဆိုတော့အခုလိုမျိုးပေါ့လေဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဘာသာရေးအရာရောပေါ့ဟိုဘလို့သက်ရောက်မှုတွေရှိပါလဲလူတွေရဲ့နားလည်မှုအပေါ်ဘာသာရေးဘိုင်းကရောဘလို့သက်ရောက်မှုတွေရှိတယ်လို့ထင်ပါလဲခင်ဗျ
ာသာရေးပိုင်းကတော့ဟိုကျမတို့ဟိုပြောရမယ်ဆိုလို့ရှင်ဒါဟို SCPD ရေးဆိုတာကလေဟိုလက်ခံခြင်းနဲ့မခံခြင်းဆိုတာဘာသာတရားနဲ့လည်းမဆိုင်ဘူးရှင်ဟိုတလေထုံးတဲ့နဲ့လည်းမဆိုင်ဘူးလူတယောက်ချင်းစီတယောက်ချင်းစီတိုင်းမှာရှိတယ်လက်ခံနိုင်တဲ့စိတ်ချစ်တဲ့စိတ်မုန်းသိမ့်နဲ့ပဲဆိုင်တယ်လို့ကျမထင်တယ်ပေါ့ဒီလူတယောက်ကိုလူတယောက်ကဟိုအကြောင်းမဲ့တက်မုန်းပြီးနေတယ်ကခုနပြောသလိုပဲဟိုမိုဖိုးဘီယာပေါ့လေလိင်တူချစ်သူတွေပေါ်မှာလက္ခဏာနေအကြောင်းရင်းမုန်းပြီးနေတာပေါ့ဆိုတော့ဘာသာရေးဒီစားတော့ကျမကတော့ဗုဒ္ဓဘာသာဖြစ်တယ်ဆိုတော့ဗုဒ္ဓဘာသာရှုထားမှပြောမယ်ဆိုလို့ရှင်တော့ကျမသိတဲ့ဗုဒ္ဓဘာသာကတူတူမြေတားထားရမယ်တန်၅ပါးပေါ့နော်ဒီပါဏဒီကျမတို့ပြောကြတဲ့ဒီဖျားဆိုတိုင်းကျွတ်ဆိုကြတဲ့ကဲ၅ပါးရှိတယ်ပေါ့သူတပားအတမတရသူမြတ်တမယမစော်ရရသူတပားပြစီမခိုးရဆိုတဲ့ဒီကဲနေရှိတယ်ပေါ့ဒီကဲနေကိုဒီဟာတွေကိုဖောက်ဖြတ်မယ်ဆိုရင်နောင်ဘဝမှာဒီလိုမျိုးပြစ်ဒဏ်တွေခံရမယ်ပေါ့ဆိုတာမျိုးတော့ဒါဖျားကဟောခဲ့တယ်ပေါ့ဒါပေမဲ့ကျမတီးပြီးတော့တော့ဖျားရှင်ဒီဒီလိုမျိုးအပြစ်ခံခံရမယ်လို့ပဲပြောကြတယ်။အဲ့အပြစ်ခံနေရတဲ့သူတွေပြောမယ်ဆိုရင် which way ဆက်နေရတဲ့သူတွေကိုနောက်ထပ်ဆက်မယ်ပြီးတော့မှခွဲခြားဟိုဖိနှိပ်ဖို့ဖယ်ခြင်းမို့ဆိုတာဟိုမတွေးမိဘူးလို့ပဲပေါ့နော်။ဟိုပြညာတဲ့ဒီစာရက်ပြတဲ့ဖုံးကြီးတွေလည်းမေးပြီးတယ်ပေါ့။သို့တော့မြန်မာနိုင်ငံမှာကဘာဖြစ်နေလဲဆိုတော့တချို့တချို့ကဘာသာရေးခေါင်းဆောင်တွေကဘာသာရေးခေါင်းဆောင်တွေပြောမယ်ဆိုလို့ရှင်ဟိုစာမှာပေါ့နော်။ဘာသာအသီးသီးမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကမိမိတို့ရဲ့အပြစ်ကိုဟောကြားထားတဲ့တရားတော်တွေဒီအစဉ်ဆက်ဆောင်နှိမ့်လာတဲ့ဒေသနာတော်တွေမှာသူတို့ကရောတွန်းရဲ့ရောနှောပြလိုက်ပြီးတော့မှသူတို့ရဲ့အပြတွေကိုအပင်ပင်းကြတယ်ပေါ့ပြောချင်တာဖခင်ကဒီကဲ၅ပါးကျူးလွန်လို့ဒီလိုမျိုးနောက်ဘဝမှာဒီလိုမျိုးဝိတ်ခံနေရဆိုဒီလူတွေကိုထပ်မံပြီးခွဲခြားဖို့မပြောပေမဲ့ဘာသာရေးကောင်းဆောင်တချို့ကသူတို့ရဲ့ mindset တွေကိုထည့်သွင်းပြီးတော့မှဒီလူတွေကိုမတူတယ်လို့မတန်တယ်လို့ခွဲခြားဆက်ဆံမှုကြောင့်မျိုးကျွန်တော်တို့ဟောပြပို့ချနေတယ်တွေ့ရပါတယ်အိုမာကလို့ရှင်ဒီမောင်ကျော်စင်ဝင်းပြီးခဲ့တဲ့ဟိုမချာခင်ကနေသူကိုယ်သူတက်တည်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်စူတောင်းပွဲလုပ်တဲ့အခါမှာဒီဘာသာမတူတဲ့အစ္စလမ်မျိုးသမီးတယောက်ကမောင်ကျော်စင်ဝင်းရဲ့သာသနာဒီစူတောင်းပွဲမှာလာပြီးတော့မှသူ့ရဲ့ဘာသာယုံကြည်မှုလိုက်စူတောင်းနေပြီနဲ့တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာကျင်းပတဲ့ဒီတရားပွဲပေါ့လေမြန်မာလူသားများစွာရှိတဲ့တရားပွဲမှာဖုံးပြီးတပါးကဒီပလင်မွားနေထိုင်ပြီးတော့မှဒီတရားပွဲထဲမှာတော့၆ပြည့်ရှိလာရှိတယ်ဆိုတက်ပြည့်နာကိုယ်တိုင်ကမရဒီဓာရင်းလို့ဖြစ်တယ်ဆိုဒီ၆ပြည့်တနက်နဲ့ပြတ်ပြတ်ပြမှာဆိုတော့ဒီပေါ့နော်တရားတော်မှာမပါတဲ့အကြောင်းညာတွေနဲ့သူ့ရဲ့အပ္ပါကိုတရားတော်နဲ့ကြောပြီးတော့မှအပင်းဆင်းတဲ့ဒိဋ္ဌိရက်တွေလည်းကျွန်တော်များစွာကြုံတွေ့ရပါတယ်ဒါလည်းအင်မတန်စောက်စရာကောင်းတဲ့အလားအလာတစ်ခုပေါ့လေဆိုတော့ခွဲခြားစိတ်ဆိုင်ဆိုင်ရာမှုတွေကတော့တချို့ဖုံးတော်ကြီးတွေကတော့ဟိုဒါကိုကဲကဲအကျိုးလို့သတ်မှတ်ပေးမယ်တချို့သောဘာသာရေးကောင်းဆောင်တွေတချို့သောဖုံးတော်ကြီးတွေကတော့ဒီဟာကို debate discrimination ပေါ့လေဒီကဲသူ့အနေနဲ့သူခံရတဲ့လူတွေကိုမုန်းတီးမှုနဲ့ထပ်ပြီးတော့မှခွဲခြားစိတ်ဆိုင်မှုတိုက်တွန်းခြင်းတွေလည်းခံရပါတယ်လို့ဟု
တ်ဟုတ်ကဲ့ပါဆိုတော့ဟိုဒီလိန်သူကျင်းဆုံးမဲ့သူတွေချိတ်ခင်သူတွေအနေနဲ့အခုလိုမျိုးဒီနယ်ပယ်ပေါင်းစုံမှာအခက်အခဲတွေကြုံတွေ့ရတယ်ပေါ့လေကြုံတွေ့ရတဲ့ခါကျတော့ဒီလိုအခြေအနေတွေပပျောက်သွားဖို့ဒီလိုအခြေအနေတွေကနေပြီးတော့ပူပြီးတော့တိုးတက်အောင်ဟိုဆောင်ရွက်လာဖို့ဆိုလို့ရှိရင်ဟိုဒီနယ်ပယ်တိုင်းမှာပေါ့လေဒီ LGBT community နဲ့ပတ်သက်ပြီးတော့နားလည်မှုတွေရှိလာဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘလောက်ထိအောင်တိုးပြီးတော့ဆောင်ရွက်ထားတာမျိုးတွေရှိပါလဲဥမာဆိုလို့ရှိရင်အမေရိကန်မှာဒီပြီးခဲ့တဲ့လာကဒီဇွန်လဆိုလို့ရှိရင် Pride Month ပေါ့နော်ဒီ1969ဇွန်လတုန်းကပေါ့အဲလွန်ခဲ့တဲ့အနှစ်90လောက်ကဒီအမေရိကရဲ့ဒီနယူးယောက်မှာရှိတဲ့ဒီဟိုဟိုဘားတစ်ခုမှာပေါ့ဒီ Lane to စုံမဲ့သူတွေ
ပေါ့
Lane to စုံမဲ့သူဖောက်တဲ့တွေနဲ့ဒီရဲတွေကြားထဲမှာပြိပခဖြစ်တယ်ဆိုတော့အဲ့ဒီအထိတ်အမှတ်ပေါ့လေအခုဒီအနှစ်90ပြည့်အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပသွားတယ်လူသသိန်းခွဲလောက်ပေါ့လေလိင်လူချစ်သူတွေသသိန်းခွဲလောက်ပါတယ်သူတို့ထောက်ခံတဲ့လူ၄သန်းလောက်ကလည်းပဲဒီဒီ rainbow အလံတွေပေါ့အကင်ပြီးတော့ဒါကြိုဆိုကြတယ်ဆိုတော့ဒါတကယ်ကိုကမ္ဘာအတိုင်းမှာအကြီးအကျယ်ဆုံးကြီးတဲ့ပွဲဟိုဆိုပြီးတော့ပြောလို့ရတယ်ဆိုပြီးတော့လည်းပြောကြပါတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်လည်းဒါနယူးယောက်မြို့တော်ဝန်ကိုယ်တိုင်ကဒီလိင်လူချစ်ခင်သူတွေရဲ့စုံမဲ့သူတွေရဲ့အခွင့်အရေးကိုကာကွယ်ပေးပြီးတော့ဒါဒီလိုအစီဒီလိုမျိုး parade လုပ်ဖို့အတွက်ကူညီစီစဉ်ပေးခဲ့တာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဒီလိင်လူချစ်သူတွေ LGBTQ အတိုင်းဝိုင်းပေါ်ပေါ်လေးနားလည်မှုရှိတဲ့သူတွေဒီအာဏာရအတိုင်းဝိုင်းထဲမှာရှိနေဖို့ကလည်းဘလောက်အရေးကြီးတယ်လို့ထင်ပါလဲခင်ဗျာအဲမက်ရှင်းတက်ဖြေပြီးဟုတ်ဟုတ်ကဲ့
ဟိုအရေးကြီးတယ်လဲဆိုတော့အရေးကြီးပါတယ်ကျမတို့ကဒီ LGBT မှာအရေးလို့တော့မဟုတ်ပါဘူးကျမတို့ဒီနိုင်ငံတော်မှာရှိနေတဲ့အစိုးရဒီနိုင်ငံသားတိုင်းကိုအခွင့်အရေးတန်းလို့ရဖို့ ဥပဒေဒီကာကွယ်ဖြစ်ပြီးဖိနှိပ်မှုမရှိဖို့ဆိုတာကအင်မတန်ရေးကြီးပါတယ် LGBT တို့ဆိုလို့ရှိရင်လည်းနိုင်ငံတော်အစိုးရမှာရှိနေတဲ့အခုခေါင်းဆောင်ပိုင်းနေပါတော့ NLD ပါတီဥဆောင်တဲ့ကာလမှာဆိုလို့ရှိရင်လည်းအပြောင်းအလဲများစွာကျွန်တော်တို့တွေ့ရပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့2018ခုနှစ်အတွင်းမှာ launch လုပ်ခဲ့တဲ့မြန်မာနိုင်ငံလူငယ်ရေးရာမူဝါဒမှာဆိုလို့ရှိရင်လည်း LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုနဲ့လိင်ဝိသေသတော့လိုမျိုးခေါ်ပြောင်းလဲနေတဲ့သူတွေပေါ့နော်အဲလိုလူတွေကိုကျွန်တော်တို့ဟိုအထူးလေးပေးရမယ့်လူငယ်တွေအဖြစ်နဲ့ဝန်ဆောင်မှုပေးရမယ်ဆိုရင်အထက်တွင်းအတိအကျဖော်ပြခဲ့တာမျိုးလည်းရှိတယ်လို့ကျမတို့မြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ပြီးခဲ့တဲ့2000နဲ့မှဒီ19ခုနှစ်မှာပဲဟို Mproud ဆိုပြီးတော့မှအဖွဲ့ရဲ့ Color Rainbow ရဲ့ပူးပေါင်းပြီးတော့မှကျမတို့ဒီဟို break တစ်ခုလုပ်ခဲ့တယ်ပေါ့နော်အာရှမှာပထမဦးဆုံးတော့ဒီ break လို့ပြောလို့ရတယ်မြေချောင်းထဲမှာဒီ LGBT တွေပေးမောင်းနေပေါ့ဟိုပျော်ပွဲရှင်တွေလောက်တဲ့အခမ်းအနားတွေလည်းရှိခဲ့ပါတယ်ဒါဆိုလို့ရှိရင်ကောင်းမွန်တဲ့တိုးတက်လာတဲ့အစိုးရရဲ့အပိုင်းမှာအဲဘာလို့အစိုးရအပိုင်းကအရေးကြီးလဲဆိုလို့ရှင်ဒီလိုပွဲတွေကိုအရင်တော့ကျမတို့ကဟိုတယ်ခန်းထဲမှာပဲကို LGBT အတိုင်းဝိုင်းနေတယ်သူရောင်းပြီးလက်ခွင့်ရတဲ့အချိန်ရခဲ့တဲ့အချိန်တွေကနေခုလိုမျိုးအစိုးရကနေကျမတို့ကိုတကယ်ကြီးနဲ့ခွင့်ပြုပေးလာတဲ့အတွက် LGBT ဆိုတာအရင်တော့လူတွေကြည့်တာကရုပ်ရှင်တွေကလို့တနာယူတဲ့သူတွေသဘင်ဆောက်ပွားနဲ့ရှောက်သွားနေရှောက်ပြီးသေးချာရောင်းနေသူတွေလို့ပဲပြီးပြီးတော့မှကြောက်နေကြတယ်ဒီပွဲကျမတို့ကျေကျေပြင်းပြင်းလှုပ်လာတာကလူလူကလာတယ်လေးလာတယ်ကျမတို့နဲ့စကားပြောတယ်ကျမတို့ကလည်းပညာပေးရလို့တဲ့ချိန်မှာ all LGBT ဆိုတာဒီလိုမျိုးပါလားသူတို့လည်းလူတွေကလူတွေငါတို့ဘာကြောင့်အတူတူလက်မတွဲနိုင်ရမလဲဘာကြောင့်အတူတူအလုံးမလုံးနိုင်ရမလဲဆိုရဲစိတ်တွေတို့ဖြစ်ပေါ်လာတယ်ပညာပေးမှုတွေကအစိုးရရဲ့ပတ်မှုနဲ့ကျမတို့ကိုယ်ပိုင်လုံနိုင်နိုင်တဲ့ချိန်မှာ LGBT ဆိုတာညုံခဲ့တဲ့ဆောင်နေလောက်ကရန်ကုန်မြို့ရဲ့အခြေအနေနဲ့အခုချိန်မှာဆိုလို့ရှိရင်အများကြီးကွာသွားတယ်။လူတွေအပြေးဝလက်မခံသေးတဲ့နောက်မှာ LGBT ဆိုတာသူတို့နှာခေါင်းချုပ်ကြရမှာမဟုတ်တော့ဘူး။ရုပ်ရှင်တွေကလည်းမတူတော့ဘူး။ရုပ်ရှင်တွေကလို့တွေ့တယ်ဆိုဟဲ့ရိုက်လိုက်ပါအောင်လို့အစတဖြစ်ဒီလိုမျိုးနောက်တက်ပြောင်းတဲ့သကလုံးတွေကလည်းရောကြလာပြီးကျမတို့ကိုဟိုပေါ့နော်။ဟိုတချို့ဆိုအကိုတန်မျိုးကိုအမတန်မျိုးအမဒီလိုမျိုး respect ရှိလာတာမျိုးရှိပါတယ်။ကျတော့အစိုးရရဲ့ပတ်မှုမှုဒီလောက်နဲ့လည်းရက်နေလို့မရသေးပါဘူး။ကျမတို့လိုချင်တာက LGBT မှမဟုတ်ဘူး။အာလုံးတန်းသူခွဲခြားသစ္စာမျိုးမရှိရဲလူခွင့်ကြီးကိုပြေဝနာလာပြီးတဦးရဲ့အခွင့်အရေးကိုတဦးကလေးစားတဲ့ပတ်ဝန်းကျင်တစ်ခုဖြစ်ဖို့ဒီအစိုးရကစောင့်ပင်ခံစာထဲမှာလည်းလူခွင့်ကြီးတွေတည်ရမယ်လောကနေပြီး38ပြားမင်္ဂလာလည်းတည်ရမှာဖြစ်လို့ LGBT ဆိုတာလည်းလူတွေကလူဖြစ်တယ်ဒါဒီနိုင်ငံ GDP တိုးဖို့အတွက်အတူတကွဟိုနိုင်ငံတော်ဝင်တွေကိုထမ်းဆောင်လို့ရတယ်နိုင်ငံသားဖြစ်တယ်ဆိုတာမျိုးကြည့်လို့ကျွန်တော်လက်တွဲခေါ်သွားဖို့အရေးကြီးပါတယ်အဲ့ဒီမှာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာငြိမ်းချမ်းလာပါလိမ့်မယ်ခွဲခြားဆက်ဆံမှုရဲ့အကျန်းဖတ်မှုရဲ့ကြောကြလာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ကျွန်တော်တို့ဒီလေးတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားထောင်နေတဲ့သောတာရှင်တယောက်ကတော့သူကတော့အခုကျွန်တော်တို့ခုနဆွေးနွေးသွားတာနဲ့ပတ်သက်ပြီးသူကဘယ်လိုလာပြီးတော့comment ရေးထားလဲဆိုတော့အဓိကတော့ဒီမြန်မာပြည်မှာအရင်တော့ဒီဆစ်ဆွေအောက်တကားပိတ်ဒီမြောက်ကိုရီးယားလိုနေခဲ့ရတဲ့နိုင်ငံကနေအခုဒီတိုင်းပြည်ကပွင့်တဲ့လောက်ပွင့်လင်းလာပြီဆိုတော့လူတွေအသိဉာဏ်လဲပွင့်တဲ့လောက်ရှိလာပါပြီတဲ့အချိန်တော့ဆက်ယူရအောင်ပါဘာသာတရားနဲ့မဆိုင်ပါဘူးတဲ့ဘယ်ဘာသာမှချက်ချင်းတရားကိုအာမပေးဘူးလို့မဟောထားပါဘူးတဲ့အနောက်နိုင်ငံမှာဆိုလဲ LGBT တွေလဲဒီဘာသာရေးခေါင်းဆောင်တွေဖြစ်တဲ့သူတွေအများကြီးရှိပါတယ်တဲ့ချက်ချင်းတရားကိုချက်ချင်းတရားကိုပဲမျှဝေကြပါဆိုပြီးတော့ဒါသူကလာရေးသွားပါတယ်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်နောက်ဆက်တွဲမေးချင်တာတော့ဒီအမေရိကမှာဆိုရင်2400နေပြီးတော့ဒီတပီနယ်မှာပေါ့ဒီအမေရိကပြည်နယ်တွေကပြည်နယ်တစ်ခုမှာစပြီးတော့လိင်လူချင်းလက်ထက်ခွင့်စခဲ့တယ်အဲဒီနောက်ဒီ2015လောက်ရောက်တော့ဒီအမေရိကတစ်ခုလုံးပြည်နယ်50လုံးမှာလိင်လူချင်းလက်ထက်ဖို့ခွင့်ပြုပေးခဲ့ပါတယ်ဆိုတော့ဒါအပြင်ဒီအဲ့လိုဒီအမျိုးသားနဲ့အမျိုးသမီးလက်ထက်တယ်လို့ပဲပေါ့လေဒီဥပဒေအရခံစားခွင့်တွေကိုလည်းပေးရခဲ့ပါတယ်ဆိုတော့ဟိုဒီရာလေးကတော့ဟိုကျွန်တော်လည်းမကြခင်ပြီးတော့မှာဆိုတော့အန်တီမင်းပြူဖြည့်ပေးပါအောင်ဗျဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာအခုလိုမျိုးလိင်လူချင်းတွေဘာတွေလက်ထပ်ဖို့ဆိုတဲ့အခြေအနေမျိုးကဘယ်တော့လောက်ဟိုမြန်ဆပြီးတော့ဖြစ်လာနိုင်မယ်လို့ထင်ပါလဲအင
်ဂျင်လက်ထပ်ဖို့ဘယ်လောက်တိကျလာမလဲဆိုတော့အဲ့လိုလည်းဟိုမညော်လင့်ရေးသေးပါဦးမညော်လင့်ရေးသေးဦးဆိုတာအခုတော့မှတော်တော်များဒီတန်ခါကြောင့်ဘုန်းနဲ့ရှင်းနဲ့ပြောသွားတယ်ပေါ့ဟိုဆရာတော်ဘုရားကြီးကအမုန်းတကားကြီးနဲ့ပြောနေတဲ့အချက်ကြီးမှပေါ့သူလိုကသိပြောလေဒီဘက်မှာအဲ့လိုကြီးအရင်ကမကြည့်နေသေးဘူးသူရဲ့တိထားတာအရင်ကတော့ဒိန်သူချင်းလက်ထက်မယ်ဆိုတဲ့ကိစ္စကိုအဲ့ရကောကိစ္စပဲသူကတွေးထားကြတာဒီမြန်မာပြည်မှာကတော့အရင်ကတော့အဲ့လိုမဟုတ်ဘူးသူကြောက်တဲ့ရပိုင်ခွင့်ဥပမာအဖြစ်ဒီလက်ထပ်ခွင့်ဆိုတဲ့ဟာဒီဟိုလက်ထပ်ခွင့်ရဲ့နောက်မှာဘာပါမလဲဆိုလို့ရှိရင်အဲဒီမျိုးရဲ့အနာနာမှာရှိနေတဲ့အကူကြီးဖိမခဲ့ဒီတယောက်အဲဒီမျိုးရဲ့ဘဝမှာပေါ့နော်အဲ့တယောက်ကိုအမွေစက္ကန့်ပိုင်းခွင့် ไอ้มาเลือกคนมาปาเลยอ่ะมึงมาคุยปีเซนลูมาปีอะไรปงสันอยู่บ่ก็ตะลุงกูบ่กล้องอะไรลูกน้องซ้องได้ตาเลยจ้าอ๋อโหกูแล้วไม่ชื่อเลยคาเดียวทีนี้ไอ้คาเนี่ยไม่ทันแน่ดิเนี่ยบ่มาไม่ปิดขึ้นเลยดิเนี่ยล่ะพี่บ้องป้ายซื้อตัวอ่ะမျိုးတွေပါไม่ผิดฉินโตောင်းน่ะမျိုးတွေต่อไปแล้วอคอนมา20อย่างไกลน้องบ่ไอ้ลูกกินลูกขึ้นนี่ပါอันเนี้ยอ่ะမျိုးတွေบ่เนาะเออแล้วต่อไปแล้วอนิเมะฉินน่ะก็อนิเมะนูอ่ะฉิชิ้นสัวก็อบงน่ะที่เราอภิเกมาเลยลูกไข่มีไปแม้แหละดีปัดวันจินญาติหลูนี่ปัดวันจินมาเล่มขันได้ไอ้ตัวเล่มขันได้อนิเมะสุขษาနေตาเนี่ยก็ตะไลไม่ตะไลเนาะชู่ออกล่ะวะนี่ยุ่งจีได้โ
หเป
ิ้ลก็เนี่ยดูเดโมคราซีอสูรเล็ดแทบว่าปิตุอสูรเนี่ยเล็ดแทบมาဆိုလို့ရှင်တော့เนเน่ခေါင်းထဲကိုချက်ပြီးစဉ်းစားပေးလာမလားလို့ဆိုရယ်ပြောလင်းခြင်းတော့အနီမင်းတို့ကတော့ဆက်လက်ပြီးတော့လုံဆောင်ကြပါတယ်အပွဲပြီးပေါင်းတော့ကနေပေါ့เนา
ะဟုတ်ကဲ့
ဒူလာ
ဟုတ်ကဲ့အနီမင်းကျွန်တော်တို့ကလေ
ခံရရင်ကိုကောင်းတာပေါ့
ဟုတ်ကဲ့ဒီအစီအစဉ်ကလည်းပြီးကနေဆိုနောက်ဆုံးမေးခွန်းလေးပါဒီအမေရိကန်မှာလည်းပဲပေါ့လေအဲ့လိုဘာသာရေးဆွဲချည်သူတွေနောက်တချို့နိုင်ငံရေးအရာသဘောထားတင်းမာသူတွေကတော့အဖိုးနဲ့အမပဲအိမ်တော်ပြုတင်နေဆိုပြီးတော့ဒါတင်းနေမှာသူတို့ကပြောတာပေါ့ကျွန်တော်မြန်မာနိုင်ငံလိုနေရာမျိုးမှာရောဒီလိင်လူချစ်သူတွေအတော်များများကိုလက်ခံမှုရှေ့ဆက်ပြီးတော့ဘလောက်ကြိုးပမ်းရမယ်ထင်ပါလဲတယောက်ကိုမီနီဝက်စီလောက်ပဲပြောပြပါခင်ဗျဟိုဟာအဲ့ဒီမင်းစာပြောလိုက်ပါ
အလောက်ကြီးကျိုးစားတယ်ဆိုလို့ရှိရင်တော့နည်းနည်းပေါ့တနည်းနှစ်ပတ်ဝန်းကျင်လောက်ကတော့အနေနဲ့ကျိုးစားကြည့်ရအောင်ပါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အရှင်းတဲ့နောက်ထပ်ဟိုမိနစ်ဝက်လောက်ပြောလို့ရပါတယ်ပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုပါပေါ့နော်ဟိုလူနဲ့လူလက်ထက်တာမင်္ဂလာဆိုလို့ရှိရင်လိင်ကျူးချင်းလက်ထက်တာကလည်းဒါပဲလို့မင်္ဂလာမဖြစ်ရတာလေပေါ့အဲ့တော့အဲ့မင်္ဂလာဆိုတဲ့တဲ့သဘောတရားကိုသိရှိအောင်လို့ကျမတို့ကလူတွေကိုပြညာပေးလုပ်ရပါအောင်ပဲလို့ဆိုတော့ကျမတို့အဓိကလိုချင်နေတာကလိင်ကျူးလက်ထက်ခွင့်မဟုတ်ပါဘူးလို့ကျမတို့တန်းတူညီများစွာနဲ့တူရှင်ကြွားပြီးနေထိုင်လို့ရမယ်အခွင့်အရေးကိုပဲလိုချင်ပါတယ်လို့လောလောဆယ်ကျမတို့လက်မထက်ရသေးရင်တောင်မှနိုင်ငံအချို့ပြည်လုံးတွေနေကိုအရင်လောက်ချင်ပါသေးတယ်လို့လိင်ကျူးလက်ထက်ခွင့်ဆိုတော့ကျမတို့တို့ကမြန်မာနိုင်ငံမှာအဲ့ဒီလောက်အရေးမပါအရေးမကြီးသေးပါဘူးလို့ပဲကျမဖြေချင်ပါတယ်ဆိုတော့
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုလိုကျွန်တော်တက်ရိုက်လေးလိုင်းအချိန်ရှိသွားပြီဖြစ်တဲ့အတွက်အခုလိုပါဝင်ဆွေးနွေးပေးတဲ့မရှင်းတန်ရောမိတ်ကအန်ဒီမင်းရောကျေးဇူးအထူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းပါလဲတစ်လှည့်ပြန်ပြီးတော့ထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတစ်လှည့်ကြီးညာပေးပါအောင်ရှင်
ပရိုတင်ရင်းနှံတဲ့တင်မော်ဒစင်းကိုပင်လယ်ကွေ့မှာဖန်ဆီးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကလက်မခံပဲပယ်ချလိုက်ပါတယ်။ဒီသတင်းတွေဟာတမင်တသက်လှုပ်ကြံဖန်တီးပြီးရေးထားတာဖြစ်တယ်လို့အမေမဖော်လို့တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့အီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြလိုက်ပါတယ်။ Twitter လူမှုကွန်ရက်မှာတော့ပရိုတင်အလံလွှင့်ထူထားတဲ့ Pacific Voyager ရင်းနှံတဲ့တင်မော်ကြီးကိုပင်လယ်ကွေ့ထဲမှာဖန်ဆီးလိုက်တယ်လို့တချို့သတင်းတွေကဖော်ပြပါတယ်။ပေါ်လာလူမျိုး400ထက်မနည်းကိုပြတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းအကျပ်အလုပ်ခိုင်းစေခဲ့တဲ့ပေါ်လာနိုင်ငံသား10ဦးကိုပြတိန်မှာပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒါဟာပြတိန်နိုင်ငံရဲ့အကြီးမားဆုံးခေတ်သစ်ဂျွန်ပြုမှုဖြစ်တဲ့ဆိုပြီးပြတိန်အစိုးရရှင်တွေကပြောပါတယ်။အမှုပြီးဆုံးသွားတဲ့မနေ့တောက်ကြနေမှာပဲအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့သတင်းတင်ပြဖို့ကန့်သက်ချက်တွေရုပ်သိမ်းတော့မှဖြစ်တဲ့အတွက်တရားရုံးအမှုရင်ဆိုင်ရတဲ့အသေးစိတ်အချက်အလက်တွေကိုမကြာခင်သိရတော့မှာပါ။ပြစ်မှုကျူးလွန်ခဲ့တဲ့အဲ့ဒီလူရှိဦးစလုံးထောင်နှံ၄နှစ်ကနေ17နှစ်အထိအတိအသင့်ကြာခံရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ကြနေကပြင်းအား 9.1 မဂနီတူရှိတဲ့ငလင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။ငလင်ကြောင့်အဆောက်အုံတွေလမ်းတွေပြိုကျပျက်စီးခဲ့ပြီးတော့ဒဏ်ရာရတာတွေရှိခဲ့ပေမဲ့သေဆုံးတာတော့မရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဘဇားမှာမိုးဥကာလပထမဆုံးမိုးသည်းထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းအတွင်းအကြီးကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂအေဂျင်စီတွေကအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသားနေပါနေထိုင်နေတဲ့ဆိုတဲ့ဒီစခန်းမှာမိုးသည်းထန်မှုကြောင့်အိမ်ခြေ185လုံးထက်မနည်းပျက်စီးပြီးလူ70ဦးထက်မနည်းဒဏ်ရာရသွားတယ်လို့ကုလကပြောပါတယ်
။စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကြားတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.